Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါစေ။သောတာရှင်အားလုံးဒီရက်နေ့ကင်းရှင်းကြပါစေ။ဝါရှင်တန်ရော်ဗီဝေးအမေရိကန်တန်ကနေ2021မတ်လ9ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းလိုမီတာ3240နဲ့48လိုင်းလိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ရိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်တန်ကြီးထိုင်နေတူပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုစတင်လှုပ်ရှားမှုတွေတရင်၅ဘတ်ရှိလာချိန်မှာအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေတိုးမြင့်လာခဲ့ပေမဲ့ဆန္ဒပြတုံ့ချမှုတွေကလည်းရှိနေစေဖြစ်ပါတယ်ရင်းချမ်းစွာဆန္ဒပြထုတ်ရှားသူတို့အကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကလည်းတတိပေးနေတဲ့အကြမ်းပါပဲ။စနေနေ့ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေရုံဘုံတွေအသံဘုံတွေနဲ့ပြစ်ခတ်လူစုခွဲတာတွေလည်းရှိခဲ့ပါလိမ့်မယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့အင်အားသုံးနှိမ်နင်းမှုတွေကြောင့်တိဆုံးသူ90ကျော်တယ်မင်းရှိခဲ့ပြီးထိခိုက်ဒဏ်ရာရသူလည်းအများအပြားရှိနေပါတယ်။မန္တလေးမြို့မှာဗိုလ်တပူးနေကဥကောင်းမှာတနက်ထိမှန်ပြီးနေရမှာတင်တိဆုံးခဲ့တဲ့နောက်ဂူသွင်းတကြိုထားတဲ့အသက်19နှစ်အရွယ်မတ်ကျေစင်ရဲ့ရုပ်အလောင်းကိုအာဏာပိုင်တွေဘက်ကပြန်လည်တူးဖော်ခဲ့ပြီးရဲလက်ချက်ကြောင့်မဟုတ်ကြောင်းပြသဖို့စ조사ခဲ့ပေမဲ့ဒါဟာဖုံးကွယ်ဖို့စ조사တာလို့အာဏာသိမ်းမှုဆန့်ကျင်နေသူတွေကပြောပါတယ်။စနေညဘက်မှာလည်းအနာပိုင်းတွေကနေအိမ်တွေမှာလိမ့်လံဖမ်းဆီးမှုတွေလူနေရပ်ကွက်တွေမှာပြစ်ခတ်မှုတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်။ရန်ကုန်မန္တလေးမုံရွာနေပြည်တော်အပြင်ပြည်내နဲ့တိုင်းတွေကမြို့ရွာအတော်များများမှာဖမ်းဆီးမှုတွေရှိနေပြီးအခုဆိုလူပေါင်း1500ကျော်အဖမ်းခံရတယ်လို့နိုင်ငံရေးရှင်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုနဲ့နောက်ဆက်တွဲဆန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းနေတာတွေကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်ပါဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေလည်းကန့်ကွက်ဆန္ဒပြနေကြပါတယ်။ Washington DC မှာစနေနေ့ကမြန်မာရေးလှုပ်ရှားသူတွေစုဝေးပြီးတန်ရုံတွေရှိရာရက်ွက်တွေကိုလှည့်လည်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်။စစ်တပ်ကအာဏာသိမ်းစုလိုက်တဲ့ကဖမ်းဆီးရခံနေရတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်နဲ့သမ္မတဥဝင်းမြင့်ပါဝင်နိုင်ငံရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေကိုပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုခဲ့ကြတဲ့အပြင်အမေရိကန်နဲ့ကုလသမဂ္ဂအပါအဝင်အားလုံးကအကူအညီပေးဖို့ပါပန်ကြားခဲ့ကြပါတယ်မြန်မာစစ်တပ်အာဏာပိုင်တွေအပေါ်မှာဩဇာညောင်းတယ်လို့အများကမြင်ကြတဲ့တရုတ်နိုင်ငံကမြန်မာစစ်ကောင်းဆောင်တွေကိုဖိအားပေးဖို့လဲဝါရှင်တန် DC ကတရုတ်တန်ရုံရှိမှာတက်ကြွလှုပ်ရှားသူတွေကတောင်းဆိုဆန္ဒပြခဲ့ကြပါတယ
်
ဥရောပမှာလည်းစနေနေ့ကနယ်သာလန်နိုင်ငံအမ်စတာဒန်မြို့မှာဥရောပရောက်မြန်မာနိုင်ငံသားတွေစုဝေးဆန္ဒပြခဲ့ကြတာပါစနေနေ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာမြန်မာနိုင်ငံသားရာပေါင်းများစွာစုဝေးပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုကန့်ကွက်ရှုတ်ချခဲ့ကြပါတယ်။ရင်းချမ်းစွာဆန္ဒပြပြည်သူတွေကိုစစ်တပ်ကအင်အားသုံးအကြမ်းဖက်နှိမ်နင်းနေတာအတွက်ဩစတြေးလျအစိုးရကလက်ပိုက်ဖြိမနေပဲအမေရိကန်ဗြိတိန်နဲ့ EU ဥရောပသမဂ္ဂတို့နဲ့အနီးကျပ်လက်တွဲပြီးဆောင်ရွက်ပေးဖို့ပါတိုက်တွန်းခဲ့ကြတာပါ။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့အမိတ်မနာခံရေးအကြမ်းဖက်လှုပ်ရှားတဲ့စီဂျင်လှုပ်ရှားမှုကိုပြည်ပနိုင်ငံတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာတန်ရုံဝန်ထမ်းတွေကပါပါဝင်လာနေကြတာဖြစ်ပြီးတနေ့တခြားပါဝင်ပူးပေါင်းသူတွေပိုးပြီးများလာနေပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့တန်ရုံအမှုရမ်းတချို့ဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်အလုပ်ကနေနှုတ်ထွက်ခဲ့ကြသလိုတချို့ကတော့တန်ရုံတွေမှာဆက်လက်တာဝန်ထမ်းဆောင်ရင်းစီဂျင်လှုပ်ရှားနေကြတာဖြစ်ပါတယ်။အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံဒုတိယအတွင်းဝန်ဦးကောင်းထက်ကတောက်ကြနေစီဒီအမ်မှာသူပါဝင်လာကြောင်းဒီဝေကိုပြောကြားခဲ့ပါတယ်။ဂျန်နဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအငြင်းကိုယ်စားလှယ်အဖွဲ့ချုပ်ကတန်ရုံးဝန်ထမ်း၃ဦးဖြစ်တဲ့ ပထမအတွင်းဝင်မထရီဒရာနဒီဒုတိယအတွင်းဝင်မခင်ချမ်းမြေပထမအတွင်းဝင်မခိုင်ဆန်ဒီဝင်းမင်းတို့ CND လို့ခေါ်တဲ့အကြမ်းမဖက်အာဏာဖီဆိုင်လှုပ်ရှားမှုမှာကျယ်ပြန့်နေကြပဲပါဝင်ခဲ့ကြပါတယ်ဗိုလ်တပ်ဦးနေကတော့ American ပြည်ထောင်စု Washington DC ကတန်ယုံဝန်ထမ်း9ဦးနဲ့ဂျာမနီနိုင်ငံဘာလင်မြို့မြန်မာတန်ယုံဝန်ထမ်း3ဦးလည်း CDM လှုပ်ရှားမှုမှာပါဝင်လာပါတယ်စစ်တပ်အာဏာသိမ်းတာကိုမကျေနပ်ကြောင်းပြတာတဲ့အနေနဲ့ Washington DC မြန်မာတန်ယုံကပထမအတွင်းဝင်ဥမ္မောင်လက်ကအလောက်ကနှုတ်ထွက်ခဲ့တယ်လို့တန်ယုံတက်တဲ့အတွင်းဝင်ဥကျော်စွာထွန်းအပါဝင်9ဦးဖြစ်တဲ့ဥဇင်ဖုံးတက်ဒေါ်တက်ထားမြရီစန်းဒေါ်ချီချူမြင့်ဥကျော်စွာထွန်းနဲ့ဒေါ်စုစုအောင်တို့ကCDM လှုပ်ရှားမှုမှာပါဝင်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေကအကျိုးဆောင်ဖြစ်နေသူနဲ့သူ့ကုမ္ပဏီကိုငှားရမ်းထားတယ်လို့ကနေဒါနိုင်ငံ Dickens and Madsen ကုမ္ပဏီကဣစရေးကနေဒါနိုင်ငံသားကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်မှာရောအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းနေတဲ့အပေါ်မှာပါနိုင်ငံတကာအတိုင်းဝန်ကနေဖိအားတွေတိုးနေချိန်မှာပဲဣစရေးကနေဒါနိုင်ငံသားအရီဗန်မနရှီကိုစားရလိုက်တဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။အရင်ကဇင်ဘာဝေသမ္မတရောဘတ်မိုဂါဘီနဲ့ဆူဒန်စစ်ကောင်ဆောင်တွေအတွက်အကျိုးဆောင်ရွက်ပေးခဲ့သူဖြစ်တဲ့ဗန်မနရှီဟာမြန်မာစစ်တပ်ကသူတို့အပေါ်နားလည်မှုလွဲနေတယ်လို့ဆိုရက်အမေရိကန်နဲ့တခြားနိုင်ငံတွေနဲ့ဆက်သွယ်ရမှာအကူအညီပေးဖို့အတွက်စားရမ်းထားတာဖြစ်ကြောင်းလဲ Reuters သတင်းကဖော်ပြပါတယ်။Rogers သတင်းဌာနကတယ်လီဖုန်းနဲ့ဆက်သွယ်နေတဲ့ချိန်မှာသူဟာအာနာသိစစ်တပ်ကကာဝေးဝင်ကြီးချိန်ခံထားတဲ့ဗိုလ်ချုပ်ကြီးမြထွန်းဦးနဲ့နေပြည်တော်မှာသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးနောက်တောင်ကိုရီးယားနိုင်ငံမှာရောက်နေတယ်လို့လည်းဆိုပါတယ်။နိုင်ငံတကာအတိုင်းဝန်ကပိတ်ဆို့ဒဏ်ခတ်မှုတွေကိုဖယ်ရှားနိုင်တဲ့အခါမှာသူ့ကိုဆုချဖို့သဘောတူထားတယ်လို့ပြောပေမဲ့ငွေကြေးပမာဏဘယ်တော့ပေးမယ်ဆိုတာကိုတော့မပြောပါဘူး။ရခိုင်ပြည်နယ်မှာ2018ခုနှစ်တုန်းကစစ်စင်ရေးတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရွန်ဂျာမွတ်စလင်တွေကိုပြန်ပြည်လက်ခံနိုင်ဖို့အတွက်ဆော်ဒီအာရေဗျနဲ့ UAE အာရဗ်စော်ဘောများပြည်တော်စုတို့ရဲ့အကူအညီကိုရအောင်လဲတာဝန်ပေးထားတယ်လို့ဆိုပါတယ်။အာနာသိန်းစစ်ကောင်းဆောင်တွေရဲ့အကျိုးဆောင်ဖြစ်နေစားရမ်းထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့မြန်မာစစ်အာနာသိန်းတွေဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူး။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျမသင်္ကီးထိုက်ပါရှင်VOE ရဲ့တင်းငွေနေနေမနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။ဆီယန္နာတိုင်းနာကြောင့်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံကနေအိန္ဒိယဘက်ကိုထွက်ပြေးလာသူ50နီးပါးရှိပြီးအိန္ဒိယဘက်ကိုဝင်ရောက်နိုင်ရေးနေဆက်မှာစောင့်ဆိုင်းနေသူတွေလည်းရှိကြောင်းအိန္ဒိယအစိုးရတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။ဒီသတင်းပါအတွက်အိန္ဒိယကိုထွက်ပြေးခဲ့တဲ့မြန်မာရဲတပ်ဖွဲ့ဝင်၈ဦးကိုပြန်လွှဲပေးဖို့မြန်မာအနာပိုင်တွေကအိန္ဒိယကိုတောင်းဆိုပါတယ်။အိန္ဒိယရဲ့အရှေ့မြောက်ပိုင်းမီဇိုရန်ပြည်နယ်တွင်းကိုဝင်ရောက်လာတဲ့မြန်မာ48ဦးထဲမှာရဲတပ်ဖွဲ့ဝင်၈ဦးပါဝင်ကြောင်းအိန္ဒိယအရန်တပ်ဖွဲ့အကြီးအကဲတာဝန်ရှိသူတို့က AFP ကိုပြောပါတယ်။အိန္ဒိယနိုင်ငံကိုဝင်ရောက်ဖို့နေဆက်မှာစောင့်နေတဲ့မြန်မာဘက်ကလူအနည်းဆုံး85ဦးရှိတယ်လို့လည်းအညီမဖော်တဲ့တာဝန်ရှိသူကပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းစန့်ကျင်ဆန္ဒပြပွဲတွေမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကပိုပြီးဖြိုခွင်းနှိမ်နှင်းမှုတွေအတွင်းတိစုံသူ50ကျော်ရှိပါတယ်။အိန္ဒိယဘက်ကိုထွက်ပြေးတဲ့မြန်မာရဲတပ်ဖွဲ့ဝင်၈ဦးပြန်လွှဲပေးဖို့မြန်မာဘက်ကအိန္ဒိယမီဇိုရန်အာဏာပိုင်တွေထံစာပေးပို့တောင်းဆိုထားတဲ့အကြောင်း AFP သတင်းကရေးပါတယ်။နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေရဲ့အချက်လက်တွေနောက်မြန်မာဘက်ကပေးပို့လာတဲ့စာရုပ်ကိုစမ်းစစ်သုံးသပ်နေကြောင်းအိန္ဒိယအစိုးရတာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်ရှင်။ထိုင်းဝန်ကြီးချုပ်နှုတ်ထွက်ရေးတောင်းဆိုဆန္ဒပြပြီးနောက်ဖမ်းခံထားရတဲ့ဆန္ဒပြသူတွေကိုလွှတ်ပေးဖို့ရာနဲ့ချီတဲ့ဆန္ဒပြသူတွေမတ်လ6ရက်နေ့ကဗန်ကောက်မြို့တော်မှာစုဝေးတောင်းဆိုကြပါတယ်။လူစုလူဝေးမလုပ်ရတမ်းမြေကန့်သက်ချက်ကိုဖီဆန်ပြီးစုဝေးဆန္ဒပြကြတာပါ။ထိုင်းစစ်အစိုးရခေါင်းဆောင်ဟောင်းလက်ရှိဝန်ကြီးချုပ်ပရာယူချန်အိုချာနှုတ်ထွက်ပြီးဘရင်စနစ်ကိုပြုပြင်ပြောင်းလဲဖို့ဆန္ဒပြသူတွေကလိုလားနေတာပါ။ထိုင်းပြည်ကိုအတီးဖြတ်မှုစော်ကားမှုကိုတားမြစ်တဲ့ဥပဒေပုံမှန်တ 112ကိုရည်ရွယ်ပြီးတင်းနှစ်နဲ့ဆိုတဲ့စိုင်းပုတ်တွင်နဲ့ရာဆွေပြမှုဆိုင်ရာတရားရုံးရှိမှလည်းဆန္ဒပြပါတယ်။ဘရင်ကိုအတည်ပြတ်မှုစော်ကားမှုနဲ့ဆွဲဆိုခံထားရတဲ့ဆန္ဒပြသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုကြပါတယ
်။ဟာစင်ကြီးတော့อยากได้เนี่ยเรารู้สึกว่าความยุติธรรมในประเทศไทยเท่าที่ผ่านมาเน
ี่ยท่านเองมาတရားမျှတမှုဆိုတာမရှိပါဘူးတဲ့ပြမှုကျူးလွန်သူတွေအပြစ်ပေးအရေးယူမခံရတာတွေထင်သာမြင်သာတွေ့နေကြရပါတယ်။ဒါကြောင့်လဲရာဆွေပြစ်မှုဆိုင်ရာတရားရုံးရှိကိုလာပြီးတော့ဆန္ဒပြရတာဖြစ်ပါတယ်လို့ဆန္ဒပြသူတို့ကပြောခဲ့တာပါ။နိုင်ငံရေးယူအဆကိုဖော်ထုတ်တာကြောင့်အဖမ်းခံရသူတွေကိုပြန်လွှတ်ပေးဖို့လဲတောင်းဆိုပါတယ်။ဒီလိုနိုင်ငံရေးယူအဆကိုဖော်ထုတ်တာဟာအခြေခံလူ့အခွင့်အရေးဖြစ်တယ်လို့ဥပဒေနဲ့လဲညှိညွတ်တယ်လို့ဆန္ဒပြသူကပြောခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေကထိုင်းပြည်ရဲ့ပုံတွေကိုလည်းမီးရှို့ကြပါတယ်။ဆန္ဒပြတာတွေနဲ့ပတ်သက်လို့ထိုင်းဘရင်နန်းတော်ဘက်ကတော့မှတ်ချက်ပေးဖို့ညှင်းဆန်ထားပါတယ်ရှင်။အမေရိကန်ပြည်အောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ထိခိုက်မှုတွေကိုပြန်လည်ကူစားရေးဒေါ်လာ 1.9 ထရီလီယံသုံးမဲ့ဥပဒေကြမ်းကိုအထက်လွှတ်တော်ကစနေနေ့မှအတည်ပြုလိုက်ပါပြီ။ဥပဒေကြမ်းမှာပြင်ဆင်ချက်အများပြားလုပ်ခဲ့ရပြီးတဲ့နောက်ဒီမိုကရက်ပါတီဝင်တွေရဲ့ထောက်ခံမှုကိုရခဲ့တာပါအထက်လွှတ်တော်ကအတည်ပြုလိုက်တာဟာဆိုရင်ဇန်နဝါရီလ20ရက်နေ့ကတာဝန်ဆက်ယူခဲ့တဲ့သမ္မတဂျိုးဘိုင်ဒန်အတွက်ပထမဆုံးသောဥပဒေပြုရေးဆိုင်ရာအောင်မြင်မှုကြီးတစ်ခုရဖို့နှိမ့်ဆက်လာတာဖြစ်ပါတယ
် But I want to thank all of the senators who worked so hard to reach a compromise through the right thing
American ကဲဆယ်ရေးအစီအစဉ်ကိုမဲခွက်အတည်ပြုခဲ့တဲ့အတွက်အခက်အခဲကာလအတွင်း American ပြည်သူတွေအတွက်အချိန်အနည်းကြိုးစားခဲ့ကြတဲ့အထက်လွှတ်တော်အမတ်အားလုံးကိုကျေးဇူးတင်ကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါဒီလိုဆောင်ရွက်နိုင်ဖို့မလွယ်ကူမချောမွေ့ခဲ့ပါဘူးဒါပေမဲ့လည်းအသေးအတန်လိုအပ်နေတာပါလို့အထက်လွှတ်တော်ကအတည်ပြုပြီးနောက်မကြာခင်မှာပဲသမ္မတဘိုင်ဒန်ကပြောဆိုခဲ့တာဖြစ်ပါတယ်အထက်လွှတ်တော်ကအတည်ပြုလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာကူညီကယ်ဆယ်ရေးဥပဒေကြမ်းကိုအောက်လွှတ်တော်မှထပ်ပြီးမျက်ခွဲဖို့လွှဲပေးရမှာဖြစ်ပါတယ်။ဥပဒေကြမ်းကိုထောက်ခံသူ50ကန့်ကွက်သူ49ဦးနဲ့အတည်ပြုခဲ့တာဖြစ်ပြီး Republican ဘက်ကတဦးမှမထောက်ခံပါဘူး။ American နဲ့ Mexico နယ်စပ်မှာဖေဖော်ဝါရီလအတွင်းရွှေ့ပြောင်းဝင်ရောက်သူ300,000နီးပါးကို American နယ်စပ်ရေးရာတာဝန်ရှိသူတွေကဖမ်းဆီးခဲ့ကြောင်းဒီအဖမ်းဆီးအရေးအတွက်ကိုသိရှိထားသူ2ဦးကိုကိုကာပီ Writers သတင်းကဖော်ပြပါတယ်။ဒါဆိုရင်2019ခုနှစ်နှစ်လပိုင်းနောက်ပိုင်းလစဉ်အဖမ်းဆီးအရေးအတွက်အများဆုံးဖြစ်ပါတယ်။သမ္မတဟောက်တွန်နဲ့ Trump ရဲ့ကန့်သက်တမ်းမြစ်တဲ့မူဝါဒတွေတဲကတချို့ကိုပယ်ဖျက်ဖို့လှုပ်လာတဲ့သမ္မတ Joe Biden စပီတာဝန်ယူပြီးနောက်ပိုင်းရွှေ့ပြောင်းဝင်ရောက်သူတွေပုံများလာတာကိုလည်းအစိုးပိုင်းတို့ကထုတ်ပြန်မထားတဲ့သတင်းတွေမှတွေ့ရပါတယ်။မိဘအုပ်ထိန်းသူမပါပဲအမေရိကန်နယ်စပ်ကိုရောက်လာတဲ့ကလေးအရေးအတွက်လဲပုံများလာတာကြောင့်သူတို့ကိုနေရာချထားရေးအတွက်လဲအမေရိကန်တာဝန်ရှိသူတွေဒီသတင်းပတ်တွေအတွင်းကြိုးစားနေကြရပြီးဒီကလေးတွေကိုစောင့်ရှောက်မဲ့သူတွေထံအမြန်လွှဲပေးနိုင်ဖို့လဲဆောင်ရွက်နေကြရပါတယ်တနင်္ဂနွေနေ့မနေ့ကမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ခေချရတာဖြစ်ပါလိမ့်ရှင်။အခုကတော့သတင်းလွှာတွေနဲ့သတင်းဆောင်မတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ချရအောင်ပါရှင်
။ရန်ကုန်မြို့နယ်အတော်များများမှာတော့မင်းညားကစစ်တပ်ရဲနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအင်းဒီအတော်များများကိုဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေအတော်များများဖမ်းခံခဲ့ရပါတယ်။ဒါပြင်တောင်ပိုင်းမြို့နယ်ကြောင်ပြောင်းနဲ့ဗမဲတန်းမြို့နယ်တွင်းမှာလည်းပြစ်ခတ်တာတွေရှိခဲ့ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဆက်ဖြစ်နေနေမှာပဲ။ရန်ကုန်မှာတော့မင်းညားကလုံခြုံရေးအာဏာပိုင်တွေဘက်ကရက်ွက်တီနေနေတဲ့အထိဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။လမ်းမတော်ကြောက်တာမဘဲတန်းအလုံးစမ်းချောင်းတောင်မွေတကုန်းတာဂိတပောင်းဝင်နေရာတော်များများမှာဖမ်းဆီးတာတွေလုပ်ခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တို့ဖမ်းဆီးခံခဲ့ရပါတယ်။
အဖေနဲ့ကိုခေါ်လိုက်နေ
တယ်အဖေနဲ့ကိုကျော်ရောင်းမြို့နယ်36လမ်းမှာတော့မင်းညားက NLD ပါတီဝင်ဦးအောင်ကြီးနဲ့ကိုမြင့်အောင်တို့ကိုစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တဦးဖြစ်တဲ့မတ်တီရီက VOE ကိုပြောပါတယ်
တို
့တွေလမ်းထိပ်
ကိုရော
က်
လာတာမြန်မာကလည်းဒီကိစ္စပိတ်ထားတယ်အဲကင်းသမားတွေလည်းရှိတယ်အဖေနဲ့ကိုညားလည်းတို့လည်းအပြစ်မှရှိတယ်တို့တွေဝင်လာတာကိုမြင်လဲမြင်အောင်အကုန်လုံးကင်းသမားတွေလည်းပုံအဖေနဲ့ကိုယ်လည်းအိမ်ထဲဝင်ပြီးတကားကြီးပိတ်ပြီးနေနေပါတယ်။သူတက်ပယ်ကြီးကိုလိုက်ချိုးပြူဝင်လာတယ်။အ ဝင်လာပြီးတော့သူတို့ဝင်ဝင်ချင်းမှာစစ်သားများရောက်ကလမ်းထဲဝင်သွားတယ်ပထမအိမ်မားပြီးတော့အနောက်ကိုသွားလိုက်ပြီးတယ်အမှတော်တော်ရဲပါပါတော်တော်ရဲကပြောတယ်အိမ်မားနေအိမ်မားနေဆိုသူတို့အနောက်ကိုပြန်ဆောက်လာဆောက်လာပြီးညီမတို့အင်ရှင်တွေကိုရောက်လာပြီးတကားလာခေါက်အင်ရှင်တို့အင်ရှင်တို့တကားဖွင့်ပေးပါသူညီမတို့ကတော့တယောက်မှအတန်မသေးပဲနဲ့တိတ်ဆိတ်ပြီးနေနေကြတယ်အဲဒါမဲ့တကားဖွင့်ပေးပါတော့ခါမှကျုံးနေအိမ်ထဲမှာလူရှိရဲ့တကားဖွင့်ပေးပါဖွင့်ပေးပါမပိတ်ညိုက်ချိုးပြီးဝင်လာပါမယ်ဆိုပြီးတော့အဲ့လိုချင်းကြောက်တော့အဲ့နဲ့အိမ်ကမတရားကထွက်ပြီးတော့ဒါကိစ္စရှိလို့လည်းပါလဲဆိုတော့ကိုမြင့်အောင်နဲ့ကိုအောင်ကြီးကိုထုတ်ပေးပါတဲ့ဒီအိမ်မှာရှိရဲဆိုပြီးတော့တင်းသိထားတဲ့လူရှိရဲဆိုပြီးအဲ့လိုပြောပါတယ်အဲ့လိုထုတ်ခိုင်းတယ်ညီမတို့ကမရှိဘူးဒီအိမ်မှာမရှိဘူးလို့ပြောတော့မလို့ထုတ်ပေးမလားမထုတ်ဘူးလို့ထုတ်ပေးဘူးဆိုတော့တကားကထုတ်ပြီးဝင်လာမယ်လို့ပြောပါတယ်တနက်နဲ့တနက်နဲ့လည်းချစ်ပါမယ်လို့ပြောရဲဆိုအနောက်တော့အဖေနဲ့ကအိမ်မှာကလေးရှိတယ်တကူချစ်မှကြောက်လို့သူတို့ထလာသေးတယ်ထလာသေးရတယ်မတော်မေးရခဏလေးတို့ကိုတို့ဘာကြောင့်လဲဘာကြောင့်လာခေါ်လဲဝရန်ကြဆိုတော့အဲ့ဒါလေအခုချိန်မှလာမမေးပါနဲ့လူတွေပဲခေါ်ပါပါမယ်တဲ့လူတွေပဲလိုက်ခဲ့ပါတဲ့တော့ကမရိုက်ပါဘူးသူတို့ကတိပေးပြီးတော့ခေါ်ပါတဲ့အခုသူတို့မျိုးတော်ခမကိုခေါ်ပါကြတယ်လမ်းကလူတွေကတော့နောက်ပိုင်းလိုက်သွားကြတယ်လိုက်သွားကြတဲ့ချိန်မှာတော့သူကဘာကြောင့်လဲဆိုတာမပြောပြဘူးတဲ့အကောင်ပြန်မှဆက်မစ်အချိန်သေးရမပြန်လို့ရှိရင်ပြစ်မယ်ဆိုပြီးသူတို့မျိုးတော်ခမတို့ပြန်ချင်းကြောက်တယ်အဲ့ဒါရပုတ်ကလူတွေကပြန်ပြေးလာကြရတယ
်ဘာကြောင့်ဖမ်းတယ်လို့တော့ထင်တယ်
ညီမဆင်လာတော့ညီမတို့ကဒီနန်းထဲမှာလုံကြောင်းဆိုလည်းအကြည့်ဝလုံးပေးရပြီညီမတို့ကအနက်ဒီပါတီဝင်နေလည်းဖြစ်တယ်ပြီးတော့ဟိုတာနာပြတောင်းမရပါဘူးလမ်းထိပ်မှာညီမတို့လမ်းထိပ်မှာပြလို့ရှိရင်အရေးကြောင်းသူတို့ပြေးပြီဆိုညီမတို့ကတကားလေးဖွင့်ပြီးတယ်အိမ်နေပြီညီမတို့ကဥဆောင်ပုံစံဖြစ်နေတယ်အဲ့လိုကြောင်းတော့ထင်တာပဲ
ဘယ်အဖွဲ့ကဖမ်းသွားတာလဲ
အဖွဲ့ကဖမ်းသွားတယ်ဆိုတော့သူတို့လက်ဘင်းတက်နေတွေပါတယ်စစ်သားတွေပါတယ်တော်ရရဲတွေပါတယ်ဘယ်ကိုဖမ်းသွားလဲဆိုတော့အမညီမရောင်မပြောက်ကတော့ညီမကလိုက်မယ်ဆိုပြီးအဲတဲ့လိုက်သွားတိုက်သွားတော့မျိုးတော်ဆမနဲ့ရောက်တော့သူတို့ဒီထဲဝင်တော့မယ်တဲ့အမမလိုက်ပါနဲ့ဆိုပြီးတော့သူ့ကိုကြားခိုင်းလိုက်ပါတယ်ဟုတ
်ညီမအဖေနဲ့အကူနှစ်ယောက်စလုံးက NLD ပါတီဝင်လား
သူတို့နှစ်ယောက်စလုံးကညီမတို့တအိမ်လုံးတော်တော်များများအကောင်ပါတီဝင်နေပါဟုတ
်အခုလိုဖမ်းဆီးသွားတဲ့အပေါ်မှာရောဘာများပြောချင်တယ
်တော့မတရားဘူးဘလို့မှသူတို့ကျော်လည်းတော်လို့မရဘူးအိမ်ထဲဝင်မဲ့အဲတဲရလည်းချင်းကြောက်တဲ့အိမ်မှာလည်းကလေးရငငယ်လေးရအများကြီးပဲအကုန်လုံးကလက်မငုံနေကြအကုန်လုံးကအမရောအမေကလည်းရောဂါနဲ့အမေကလည်းငုံနေ
တယ်။ဒါပြင်39လမ်းမှာနေထိုင်တဲ့ NLD ပါတီဝင်တဦးလည်းမင်းညကဖမ်းဆီးခံလိုက်ရတယ်လို့သူမကပြောပါတယ်။တစ်ချိန်ခင်းမှာပဲဗဘဲရန်မြို့နယ်လမ်း30နဲ့တောင်ဝင်မြို့နယ်အတွင်းကအာတော့ကရက်ွက်တွေဘက်မှလည်းဝင်ရောက်ဖမ်းဆီးတာတွေနဲ့ပြစ်ခတ်မှုတွေရှိတာကို Facebook လူမှုကွန်ရက်တွေမှာတင်ထားတဲ့ video file တွေမှာတွေ့နေရပါတယ
်
။ဒါကြောင့်မြို့နယ်ဘက်မှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေဟာကားအဆင့်20လောက်နဲ့ရောက်လာခဲ့ပြီးတော့ဘုံမခလန်းကရဲကြီးအုပ်ချုပ်ရေးမှူးတယောက်ကိုဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဒါကြောင့်မြို့နယ်မှာနေထိုင်သူတဦးကပြောပါတယ
်။ကိုယ်နိုင်ကွန်းနဲ့ဆန်တိုင်းဝင်းဝင်းကြားလာမှာတော့ဘုံမခလန်းကိုသူကဝင်ရောက်ဖမ်းနေပါလား။အမရေကြတိရောက်ရှိနေကြ။ဘယ်လိုဒီကပြန်လာလဲရေကြတိရောက်ဆိုတော့ဝင်ရောက်အန်ကြီးကိုချိုးလာတော့ကြ။အဲ့မဲ့အဲ့ကြီးကမရှိတော့ဘူးကြ။အဲ့ကြီးကရှောင်ဖောင်းပြီးတော့ချိုးရတယ်ကြ
။စေဦးကျော်ကြီးကောင်စီက NLD ပါတီဝင်တွေအနေနဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့ပတ်သက်ခြင်းမရှိဘူးဆိုတာကိုမနေ့မတ်လ6ရက်နေ့မှာနောက်ဆုံးထားပြီးအကြောင်းကြားဖို့ပြောကြားထားတာဖြစ်ပြီးတော့အဲ့လိုအချိန်မှာပဲအခုလိုမျိုးညဘက်တွေမှာဝင်ရောက်ဖမ်းဆီးတာတွေလှုံ့ဆော်လာနေတာပါ။ရင်းမြစွာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေဥပဒေမဲ့ဖမ်းဆီးမှုတွေကိုရပ်တန့်ဖို့ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာတိုင်းဝန်ကတိုက်တွန်းနေတဲ့ကြားမှာပဲမြန်မာလူမျိုးရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုနှိမ်နှင်းမှုတွေဖမ်းဆီးမှုတွေကိုဆက်လုပ်လာနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါစင်တော်ဝင်းမပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်နဲ့နောက်ဆက်တွဲဆန္ဒပြသူတွေကိုအကြမ်းဖက်ကြိုကွယ်မှုတွေကိုမကျေနပ်မှုတွေကြောင့်အာဏာပိုင်တွေကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပူးပေါင်းလာတဲ့ရဲတပ်ဖွဲ့ဝင်တွေလည်းတိုးလာနေပါတယ်။နိုင်ငံတော်ကအာဏာသိမ်းမှုဆန့်ကျင်ရေးလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်လာကြတဲ့ရဲတပ်ဖွဲ့ဝင်600ကျော်လောက်ရှိမယ်လို့ခန့်မှန်းထားပြီးချင်းစီနယ်ကရဲတပ်ဖွဲ့ဝင်9ယောက်ဟာဆိုရင်လည်းလုံခြုံရေးအတွက်အိန္ဒိယနယ်စပ်ကိုတင်းချောင်ခဲ့ကြတဲ့အကြောင်းပြောပြပါမယ်။ချင်းစီနယ်ဖလန်းခရိုင်ဝေကူလာမြို့ရဲစခန်းကနေထွက်ပြေးခဲ့ပြီးတနေ့တောက်ကြနေညကအိန္ဒိယနယ်စပ်မီဇိုရမ်ပြည်နယ်ချန်ဖိုင်မြို့ကိုရောက်လာခဲ့တဲ့ဒီရဲတပ်ဖွဲ့ဝင်9ဦးတည်းကတူက
ရဲတပ်သားလည်းမခေါ်ဘူးကျွန်တော်တို့ကရှီရနာဘုံမှာဆိုပြီးတော့လက်နက်တို့၆ချက်ပြီးတော့ငွေချင်းတွေချီမှာ
ကလေးတော်နဲ့ဆိုပြီးတော့စားထွက်လိုက်တယ်ညာကလေးယောက်ျားမှာအချိန်ကောင်းဆုံးတဲ့ပြည်သူတွေအဲ့လိုမျိုးနေတာဖြစ်နေတယ်ဒီနေရာမှာအခုရဲတပ်ဖွဲ့ဝင်လူငယ်9ဦးလုံးကိုအိန္ဒိယနယ်စပ်အထိခီးတလျှောက်ကောင်းကောင်းမွန်မွန်ပို့ဆောင်ပေးနိုင်ခဲ့တယ်ခဗျာဆရာလေးဖြစ်သူကိုနေမင်းဦးကကျွန်တော်ကရှေ့ဝင်လာနေသူတို့ဆူကြမြေတဲ့သူတို့တို့တွေအတွက်အန္တရာယ်လည်းမရအန္တရာယ်ပဲဆောင်ခိုင်
ကူညီပေးလို့ပြ။
အဲဒီတော့ဘာကြောင့်အခုလိုဒီ CDM လှူရှားမှုမှာပါဝင်ဖို့ဆုံးဖြတ်ခဲ့ရပါလဲလို့မေးရမှာရဲတပ်သားလာနန်ခေါ်က
စစ်အာဏာသိမ်းလက်အောက်မှာပြည်သူတွေကိုချင်းမတန်းဟစ်ဆက်တာကိုမကန်ဆန်းနိုင်လို့ပဲ။ကိုကတော့မြေအောင်ညာကိုအဲ့လိုမျိုးအားရချင်းကြတော့ Facebook တွေကြည့်တော့အဲ့အနေရဲတပ်ဘလူးဘလူးတနက်နေ့တူတဲ့ပိုင်းအဲ့ဒါကိုပြည်သူတွေတနာကြည့်တော့ဆုံးဖြတ်တာ။ဝေဘလာတော့လိုမများတော့အဲ့လောက်ထိတော့ဆူဆူွားတော့မရှိဘူး
။အခုလို CDM မှာပါလာခြင်းအကြောင်းရင်းကိုဒီရဲတပ်ဖွဲ့ဝင်9ဦးတည်းကနောက်အမည်မဖော်လို့သူတူကတော့
တော်တော့ CDM လို့တော့လို့ဒီညာစီးရင်တော့မဟုတ်ဘူးလေ။ကျွန်တော်တို့ကတော့ကိုချာနာလည်းအော်ပါတော့မထောက်ဆောင်ခြင်းလို့ကိုယ့်အပြင်နဲ့အလို့ရှိတဲ့အထက်ဝင်လာတဲ့ကို
အခုဒီ plan ခရိုင်ရဲစခန်းကနေထွက်ပြေးလာသူတွေကိုအိန္ဒိယဘက်ကနေမြန်မာပြည်ကိုပြန်ပို့ရေးမြန်မာအာဏာပိုင်တွေဘက်ကတောင်းဆိုထားတယ်လို့အိန္ဒိယရဲအရာရှိတွေကပြောလာနေချိန်မှာဒီအမည်မဖော်လိုတဲ့ရဲတပ်သားကပဲမနေ့စနေနေ့ကလည်းနောက်ထပ်ရဲတပ်သား3ဦးရောက်ရှိလာခဲ့တယ်လို့ဆိုပါတယ်အခုလိုရဲတပ်ဖွဲ့ဝင်တွေတော်တော်များများ CDM မှာပူပူပါဝင်လာတာကယာယီရဲမှုရဲဘုံချုပ်တင်းမင်းချုံFacebook ကနေမကြာခင်ကတိုက်တွန်းခဲ့ပြီးမှဖြစ်လာတာပါသူတိုက်တွန်းခဲ့တာက
မင်းတို့လုပ်တာသွားပြီရဲစခွဲကြီးလည်းသွားပြီငါဆက်တယ်မင်းတို့လက်နက်မဲ့ပြည်သူတွေကိုဒီလိုလုပ်တာလက်နက်ကြီးတကားကားနဲ့တက်ရဲတာရက်ရဲတာအဲ့ဒါတတ်ပြီလားမင်းတို့ပြစ်တဲ့ကြီးစံတွေကထိသွားတဲ့လူငယ်လေးတွေတင်မတော်ဘူးပြည်သူတရက်လုံးရဲ့အပေတဲ့ရင်သေးကိုပါထိသွားပြီအချိန်ရှိပြီတဲ့နောက်သားရကြပါမတို့ CDN လုတ်တယ်ဆိုတာကဒီလိုဒီပုံစံနဲ့မတရားခိုင်းတော့မယ်ဆိုတာငါတို့သိအဲ့ဒီခိုင်းတာကိုလည်းမလို့ခြင်းဘူးပြည်သူတွေလိုလားတဲ့ကိစ္စကိုလည်းငါတို့လိုလားတယ်လူငယ်တွေရဲ့အနာဂတ်ကိုလည်းလိုလားတယ
်တကယ်တော့အခုလိုဆန္ဒပြဝဲတွေကိုပို့ဖို့အကြမ်းဖက်နေနေလာချိန်မှာရဲတပ်ဖွဲ့ဝင်တွေလည်း CDN လုံရှားမှုမှာပို့ဖို့ပါဝင်လာနေကြပြီးတရားပြည်နယ်မှာဆိုအတော်များလာနေကနေပြည်တော်မန္တလေးနဲ့တခြားမြို့ကြီးတွေမှာလည်းဖြစ်လာနေပါတယ်ခင်ဗျာကျွန်တော်ဝင်းမပ
ါ UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကျွန်တော်ညောင်ဝင်အောင်ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အကြမ်းတွေကိုကျော်လွှားလွန်မြောက်နိုင်ဖို့ဘာတွေကူညီလှုပ်ဆောင်သင့်တယ်လဲဆိုတာကို CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာနဲ့အမေရိကန်ပြည်ထောင်စုရောက်ချင်းတိုင်းသားလူမှုအဖွဲ့အစည်းခေါင်းဆောင်တွေမတ်လ6ရက်နေ့ကအွန်လိုင်းကတဆင့်ဆွေးနွေးခဲ့ကြတဲ့အကြောင်းကိုတင်ပြချင်ပါတယ်။နေ့စဉ်နဲ့အညလမ်းမတွေပေါ်ထွက်ပြီးငြင်းငြမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကပြစ်ကတ်နှိမ်နှင်းဖြိုခွဲမှုဆက်လုပ်နေတာကြောင့်ဒီအကြံတဲ့အញ្ញံအဆုံးတက်စီရေးနဲ့အနာဂတ်မှာညီညာနဲ့ဖက်ဒရယ်ပြည်ထောင်စုတရက်ပေါ်ပေါက်လာစီရေးအတွက် CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆွန်စာနဲ့အမေရိကန်ရောက်ရှင်းတိုင်းသားခေါင်းဆောင်တွေကြားစနေနေ့မနက်9နာရီဝန်းကျင်မှာအွန်လိုင်းကတဆင့်ဆွေးနွေးကြတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအကြံတဲမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့ EEO တွေ CRPH နဲ့နိုင်ငံရေးပါတီတွေကြားဟန်ချက်ညီညီဘယ်လိုလှုပ်ဆောင်တင်တယ်လဲဆိုတာကိုဝိုင်းဝန်းဆွေးနွေးကြတာဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်သူတူဖြစ်တဲ့အိန္ဒိယနာပြည်နယ်မြန်မာအမေရိကန်လူမှုအသင်း BACI ရဲ့အမှုဆောင်ဒါရိုက်တာကိုအီလိုက်ဇာဘာနီကပြောပါတယ
်စိတ်အနာသိမ့်တဲ့အချိန်မှာဂျီတောင်စုထွတ်တော်ကုစလေပြကော်မတီ CRPH နဲ့ EAU ပေါ့တိုင်းဒါလည်းနဲ့ကဖွဲ့စည်းရနိုင်ငံကြီးပါတီရ CSU စီရဒီဟာတွေကျွန်တော်တို့ကအားလုံးကျွန်တော်တို့စဉ်လုံးညီညွတ်စွာနဲ့ဒီနိုင်ငံကြီးရင်မှချိတ်ရောက်အောင်ကိုပါတယ်မှာကျွန်တော်ပူတွဲရမလဲဒီလိုဟာလေးတွေကျွန်တော်ဆွေးနွေးပါတယ်ဒီအချိန်မှကအရေးကြီးတဲ့အချိန်ဖြစ်တယ်မြန်မာပြည်သူလူထုအားလုံးပါဝင် တော့ဒီတဲမှာရောက်နေတဲ့နိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့မှဒီ key stakeholders တွေအကြမှာကျွန်တော်ဘယ်လိုလုပ်နိုင်လဲဘာလုပ်သင့်တယ်လဲဒီလိုဟာတွေကိုကျွန်တော်တို့ဆွေးနွေးသွားတာဖြစ်တယ
်မြန်မာပြည်သူတွေနေစဉ်ရက်ဆက်ကြုံနေရတဲ့အကြမ်းဖက်တပ်ဖြတ်ခံရမှုကိစ္စကြော်လွှမ်းနေမှုကုလသမဂ္ဂလူညွန့်ရေးကောင်စီမှာဘာတွေလှုပ်ဆောင်နေတယ်လဲဆိုတာကိုဒေါက်တာဆာဆာကရှင်းပြတဲ့အကြောင်းအွန်လိုင်းဆွေးနွေးပွဲမှာတက်ရောက်ခဲ့သူမေရီလန်းပြည်နယ်ချင်းတိုင်းသားအဖွဲ့ခေါင်းဆောင်ဦးစုသုံးမုံကပြောပါတယ
်သူကအခုလက်ရှိမှာ UN Security Council ကုလသမဂ္ဂလူညွန့်ရေးကောင်စီမှာသူတင်ပြတဲ့အချက်တွေကိုကျွန်တော်တို့ကို briefing ပေးတဲ့ဒီ UN လူညွန့်ရေးကောင်စီလမ်းကြောင်းတစ်ခုထဲမှာဟောပေးတဲ့တခြားမြေလားတွေလည်းသူတို့စူးစမ်းနေပါတယ်ဆိုတော့လည်းသူပြောပြပါတယ်ဆိုတော့ဒီတစ်ခါပထမဆုံးအချိန်ဆိုတော့တော့သူနောက်မှပြန်ကြည့်မယ်လို့သူပြောတယ်ပြီးတော့ကျွန်တော်တို့ဖက်ကလည်းလက်ထပ်နိုင်ဆုံးကူညီပါမယ်ကျွန်တော်အားပေးပါတယ်လို့ကျွန်တော်ပြောပါတယ်ကျွန်တော်တို့ကတော့ဒေါက်တာဆာဆာအနေနဲ့ဒီ CRPH ကိုယ်စားလှယ်အနေနဲ့အခုလောလောတာကျွန်တော်တို့ကတော့အားပေးတယ်သူလည်းဆုတောင်းပေးပါတယ်လို့သူကကျွန်တော်ပြောပါတယ်
အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ကြတဲ့တောင်ကနန်းရှိတဲ့ချင်းတိုင်းသားတွေအနေနဲ့မြန်မာနိုင်ငံရေးကြိုးပမ်းမှုတွေမှာအားပေးကူညီကြဖို့ကိုယ်တိုင်ကလည်းချင်းတိုင်းသားတူဖြစ်တဲ့ဒေါက်တာဆူဆာကစနေနေ့ဆွေးနွေးပွဲမှာတိုက်တွန်းသွားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင်ပေါ့ဒ်ကတ်စီစဉ်ကနေပြုဆိုပါရယ်ဒီကိစ္စကို Frontier မြန်မာနဲ့ Foundation Hero တွေကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆန္ဒပြပွဲတွေမှာစစ်တပ်နဲ့ရဲတွေကအကြမ်းဖက်ဖြိုခွင်းတာတွေများလာတယ်ဆိုတဲ့အကြောင်းအရာကိုပြောပြပေးမှာပါ။ဆန္ဒပြသူတွေကမြေပြင်မှာဆုံးဖြတ်ချက်ခက်ခဲမမာနဲ့ပုံပြီးဆန္ဒပြလာတာနဲ့အတူစစ်တပ်ကလည်းနိုင်ငံရရှိနေတဲ့လက်နက်တွေအပါအဝင်ပြည်စီနိုင်တဲ့လက်နက်တွေကိုထုတ်သုံးလာပါတယ်။အဲ့ဒီလိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်လူအများကြားသိဆုံးခဲ့ရပါပြီ။ဒီဆောင်မကိုဒိုးအွန်နဲ့ဒဝဲဝက်စကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်
။ဆောင်မအတွင်းအင်တာဗျူးဖြေဆိုသူတွေရဲ့အမိကိုလုံခြုံရေးအခြေအနေတွေကြောင့်ပြောင်းလဲအသုံးပြုထားပါတယ်။သိဆုံးနေတဲ့ကိုလွန်လွန်ဦးရဲ့ဒီမှာ73နှစ်အရွယ်သမီးကလေးသူ့ရဲ့ဇနီးနဲ့သူ့မိခင်တို့ထိုင်နေပြီးသူ့မိခင်ကတော့တွတ်တွတ်ပြောပြီးငိုကြွေးနေပါတယ်။အကြံကင်မှာတော့အလောင်းကိုဇဟာတုတ်တန်ကိုပို့ဆောင်တော့မှာပါ။ကိုလွန်လွန်ဦးကဖေဖော်ဝါရီလ28ရက်နေ့ကတဝယ်မြို့နယ်မှာဒီမိုကရေစီရရှိရေးအတွက်ဆန္ဒပြနေစဉ်အတွင်းရဲဘက်ကအကြမ်းဖက်ဖြိုခွင်းတာကြောင့်ကြီးစံထိမှန်တေဆုံးခဲ့ရသူတွေကတအူးဖြစ်ပါတယ်
။တော်တော်ယူမျိုးတင်နေတာပေါ့။အဲဒီစီတင်းတော့တော်တော်ပါပါပလေး
သားဆုံးသွားတာကိုပြည်လိုက်တဲ့အချိန်မှာယူဘလိုတော်ဖြစ်သွားပြီးတော့အိရှိအိမ်နောက်ပတ်ပတ်ပြီးတော့ပြေးသမီးတွေကိုခေါ်ပြီးတော့နေ့ကိုဆုံးသွားပြီပေါ့အတော်ယုံတော့မယုံနိုင်ဘူးနောက်ကြဖြစ်တဲ့သူကဖုံးဆက်လိုက်တယ်သားတည်သွားပြီတဲ့အမလေးတွေဒီလိုစကားတွေငါ့ကိုမပြောပါနဲ့ဘာဖြစ်လို့ဒီလိုစကားတွေလာပြောနေတာလဲတကယ်တည်သွားတာလို့ပြောတာတော့မယုံဘူးသားဆွဲခေါ်လာပြီးကြည်မတည်သေးဘူးငါ့စီကနေ၈နိုင်ခွဲမှထွက်သွားတာ၉နိုင်ခွဲတာနဲ့ငါသားတည်သွားပြီလို့ဘာလို့လာပြောနေကြတာလဲတကယ်တည်သွားပြီလို့ပြောတာတော့လောကမယုံဘူး။ဆယ်နိုင်လောက်မှရန်စိတ်ဖိစီးမှုတွေများပြီးတော့သွေးတိုးတက်ပြီးတော့ဒတိလစ်သွားလို့မယ်ရီလန်းစစ်ရုံကိုတင်လိုက်ရတယ်။နှစ်နိုင်လောက်မှဒတိပြန်ရလာတာပေါ့နော်။အတော်ဒတိရလာတာနဲ့တားရဲ့အလောင်းကရင်ခွဲရုံရောက်သွားပြီတဲ့
။တည်ဆုံးတဲ့သူရဲ့မိခင်ဖြစ်သူဒေါ်ရင်ကြီးကပြန်ပြောပြတာပါ။ဒဝဲမာနေထိုင်တဲ့အသက်34နှစ်အရွယ်ကိုလွန်လွန်ဦးကအဲ့ဒီတုန်းကလက်လုတ်တိုင်းကနဲ့ရှေးဆုံးကနေဆန္ဒပြခဲ့တာဖြစ်ပါတယ်။အကျန်းဖက်ဖြိုခွင်းချိန်မှာကြီးကဒိုင်းကာကိုဖောက်ထွက်ပြီးတော့ရှင်ညွန့်ကိုထိမှန်ကကြောအထိပောက်သွားတယ်လို့မျက်မြင်သက်သေတွေကဆိုကြပါတယ်။တေဆုံးတဲ့သူရဲ့အသေးစိတ်အချက်အလက်ကိုတော့ဒိုးတန်ကဆရာဝန်နေစီမှာတိကျအတိမပြုနိုင်သေးပါဘူး။ကိုလိုလင်ဦးတေဆုံးပြီးနောက်တည့်ရက်မှာတော့အတုဘတရားနာနေချိန်မှာလာရောက်ဂုံပြူတဲ့ပြည်သူတွေလာရောက်မှုများပြားတဲ့အတွက်လူစုလူဝေးဖြစ်တဲ့ဆိုပြီးရဲတပ်ဖွဲ့ကအတုဘအိမ်ရှိတဲ့လမ်းကိုမျက်ရည်ရိုပုံး6လုံးနဲ့ပစ်ခတ်ခဲ့ပါတယ်။အဲ့လိုပြစ်ခတ်မှုတွေကြောင့်တရားပေးနေတဲ့တန်ဃာတော်တွေတောင်လှူဝဲဝိထုတွေကိုမယူဘဲပြန်သွားခဲ့ရပါတယ်။အဲ့လိုဖြစ်ပျက်တွေကြောင့်မိသားစုကနေပြီးအတုဘပို့တဲ့နေ့မှာလူအများပြားမလာရောက်ကြဖို့အတွက်မေတ္တာရက်ခံခဲ့ပါတယ်။ဒါပေမဲ့လည်းအတုဘချတဲ့ရက်မှာတော့အိမ်မှာလူအနည်းငယ်သာလာကြပေမဲ့တုတ်တန်ကိုပို့ဆောင်တဲ့လမ်းတစ်လျှောက်မှာတော့လူထောင်နဲ့ချီလမ်းမထက်မှာဆောင်ဆိုင်နေပြီးတော့လိုက်လံပို့ဆောင်ကြပါတယ်။တချို့ကလည်းငွေကြေးချပြီးတော့တချို့ကတော့လက်သုံးချောင်းထောင်နဲ့တင်ကြီးသားနဲ့ဂုံပြူကြွေးကြော်တာတွေရှိခဲ့ပါတယ်။ နိုင်ငံတွင်းဆက်အနာရှင်ရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မတ်လ9ရက်နေ့အထိတည်ဆုံးသူက50ဦးထက်မနည်းရှိနေပါပြီ။အစပိုင်းမှာတော့ငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုမျက်ရည်ရိုးဘုံတွေ၊အတန်ဘုံတွေ၊ရာဝကြီးတွေနဲ့အကြမ်းဖက်ဖြိုခွင်းရာကနေအခုနောက်ပိုင်းမှာတော့ကြီးအစ်စ်တွေကိုအုံပြုပြီးဖြိုခွင်းလာတာဖြစ်ပါတယ်။အနာသိစကောင်စီကနေငြိမ်းချမ်းစွာစူဝေးခွင့်အခွင့်အရေးကိုပိတ်ပင်နေဆိုတာမျိုးထုတ်ပြန်ကြေညာထားတာမရှိပေမဲ့ညမထွက်ရ144အမိန့်ကိုကြေညာခဲ့သလိုလူ9ဦးနဲ့အထက်စူဝေးခွင့်ကိုလည်းတားမြစ်ထားတဲ့အတွက်ဖြိုခွင်းပိုင်ခွင့်ရှိတယ်ဆိုတဲ့သဘောမှရှိနေတယ်လို့ဥပဒေပညာရှင်တွေကသုံးသပ်ကြပါတယ်။လူစုခွဲတော့မယ်ဆိုလို့ရှိရင်အတိတ်ကြုံနှိမ်နေရေးလက်ဆွဲဥပဒေအတိုင်းကြေညာချက်ထုတ်ပြန်တာစီချတာအတန်ပေးတာရာဘာကြီးကိုအသုံးပြုတာတွေအစသဖြင့်အစဉ်စဉ်လှုံ့ဆော်ရမှာရှိတယ်လို့ဥပဒေပညာရှင်တွေကပြောပါတယ်ဒီလိုဥပဒေကိုဆန္ဒပြသူတွေကပြည်သူပိုင်ပစ္စည်းကိုဖျက်ဆီးတာတွေဘေးပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေတဲ့အခါမျိုးမှာသာအုံပြုခွင့်ရှိရလို့ဆိုပါတယ်ဒါအပြင်ဖမ်းမိတဲ့သူတွေကိုလက်နက်အုံပြုပြီးအသက်သေစေတဲ့အထိဥပဒေကခွင့်ပြုမထားပါဘူးဒါပေမဲ့လည်းဆန္ဒပြတဲ့သူတွေကိုနှိမ်နင်းတဲ့အခါမှာတော့
တခုလောက်တော့မှဆိုတဲ့အတိမပေးဘူးပုံနဲ့ခိုင်းတဲ့တိုင်းဆိုရယ်အပြေတော့အကျင့်မကောင်းတာတခုရှိတယ်။တနက်ရှိတာလက်နဲ့အာကိုပြီးတော့တနက်နဲ့ထုတ်ထုတ်ချိန်နဲ့မကြခလား။၆တဲ့ပုံတည်းဒီမှာလား။
တိုင်းသားတပိတ်စစ်ကြောင်းမှာဥဆောင်သူတူဖြစ်တဲ့ထက်အောင်လင်းကပြောပြခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ်ခရစ်စတိန်းရှာရနာဗန်ဂျနာရဲ့ပြောပြချက်အရရရှိထားတဲ့ဗီဒီယိုတွေကိုကျွမ်းကျင်တဲ့သူတွေကိုပြတဲ့အခါမှာလက်နဲ့တွေကတိတ်ပြီးတော့မသေးကွဲပေမဲ့ကိုမမလိုမျိုးစက်တနက်အငယ်စားတွေပါဝင်တယ်လို့ပြောထားပါတယ်။စက်တနက်တွေကိုအသုံးပြုတယ်လို့ပြောဆိုနေကြတယ်။မြောက်ကလာဆန္ဒပြပွဲမှာပါဝင်သူအသက်24နှစ်အရွယ်ကိုမိုးဟင်းက
မြောက်ကလာမှာကျောင်းဝိုင်းဟာလုံးဝချက်ချင်းဖြစ်တာဆိုတော့အဝိုင်းပန်းနဲ့နာမရောက်ခင်လာတဲ့ကြောင့်သူစပြီးတော့စက်တနက်တွေနဲ့ပြစ်တယ်။ပြတဲ့အချိန်မှာကျွန်တော်မျက်စိရှိရင်ပထမဆုံးတယောက်ထိတယ်။ထိတော့အဲ့ဒီကတယောက်ထိသွားပြီထိသွားပြီဆိုပြီးတော့အဲ့ဒီဟိုအဝိုင်းကအရင်တော့မဟာနဲ့ကစီအခုကကစီလည်းမကြည့်အဲ့ကစီရှိရဲ့ရှိတဲ့မှာတယောက်ထိပဲပြီးတော့အဲ့နောက်မှာလူတွေအုံကြီးကြံနေတယ်ကျန်နေကျွန်တော်တို့ကတက်တက်တာပေါ့တက်တော့အဲ့တယောက်ပြီးတော့နောက်တယောက်နဲ့တောက်လျှောက်တော့လျှောက်ထိတာကျွန်တော်မျက်စိရှိတယ်လို့ပြောတော့လောက်လို့ဟိုလိုတိုင်ရိုက်လူတွေချမ်းပြီးပြေးပြေးတာလူတွေအများကြီးဆက်သွားပြီးတော့ငါတို့မနိုင်တော့ပြေးကြဆိုပြီးအကုန်လုံးသူအဲ့မရိုက်အောင်ခွဲပြီးပြေးတာ
ဆန္ဒပြတဲ့သူတွေကိုဖြိုခွင်းရမှာလဲဖမ်းမိတဲ့သူတွေကိုရိုက်နှက်ကန်ကြောက်ထိုးချိတ်တာတွေလည်းရှိပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့သူတွေကိုပါထိုးချိတ်ရိုက်နှက်တာတွေကိုလည်းတွေ့ရပါတယ်။လက်နက်မဲ့ငြင်းချမ်းစွာဆန္ဒပြသူတွေတက်ဖြတ်ခံရတာ၊တံရန်ရရှိတာတွေကလုံးဝလက်ခံနိုင်စရာအကြောင်းမရှိဘဲနဲ့ဒီလိုကြမ်းဖက်မှုတွေကိုကျူးလွန်သူတွေကိုထိရောက်စွာအရေးယူရပါမယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူး Ola M Grant ကပြောကြားထားပါတယ်။ဆန္ဒပြနေစဉ်အတွင်းမှာလည်းလူအများပြားကိုဖမ်းဆီးတာတွေရှိနေပြီးတော့နိုင်ငံရဲ့အကျဉ်းသားများအကူအညီဆောက်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရဆိုရင်မတ်လ3ရက်နေ့ထိဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခံထားရသူပေါင်း1498ဦးရှိနေပါပြီ။ဖမ်းဆီးခံထားရသူတွေကအများစုကိုတော့ပုံမှန်905ကကြီးနဲ့တရားစွဲဆိုထားပါတယ်။ဖမ်းဆီးခံထားရသူတွေမှာတချို့ဆိုရင်ဘယ်နေရာကိုရောက်နေမှမသိတာတွေရှိတဲ့အတွက်တရားစွဲဆိုခြင်းမတိုင်မီရရှိတဲ့အခွင့်အရေးကိုချိုးဖောက်ခံနေရတယ်လို့လိုက်လံကူညီပေးနေတဲ့ဥပဒေပညာရှင်တွေကပြောပါတယ်။နေ့စဉ်ဆိုသလိုဆန္ဒဖော်ထုတ်တဲ့သူတွေကိုဖမ်းဆီးမှုတွေရှိနေပြီးတော့ရဲစခန်းတွေနဲ့အင်းစိန်အချင်းထောင်ရှိမှဆိုရင်ဖမ်းဆီးခံထားရသူတွေအတွက်စိုးရင်တကြီးစိတ်ပူစွာနဲ့လိုက်လံမေးမြန်းနေတဲ့မိသားစုဝင်အများအပြားကိုတွေ့နိုင်ပါတယ်။မရှိသူကသူ့ခဲကတယောက်ပါ။သူမအမျိုးသားကဆန္ဒပြပွဲကအပြန်မီးပွိုက်မိနေတဲ့အချိန်မှာကားပေါ်မှာထိုင်နေရင်းအဖမ်းခံရတာဖြစ်ပါတယ်
။မီးပွိုက်မိနေတဲ့အချိန်မှာသူကဟိုရဲဆက်ရောက်တော့ရှိတယ်။ကားကနေတင်းနေချင်လာပြီးတော့ဟိုမင်းတို့ဆဲလာပေါ့။သူက
အမေလေးမီးပွိုက
်ပါတမကျွန်တော်တို့မဆဲဘူးတော့ပြောလဲပြောတယ်။သူမဆဲဘူးတော့ကားမှာဟိုအတော်လေးပေါ့
။မီးပါလေးလေးပေါ့။ကျမတို့ဆေးပါဘောနော်ကျမလည်းဆေးပါဘူးပေါ့ကိုကျော်လည်းကျမတို့ကပြောင်းခါမှာရပြီလားကျမတို့လည်းကျမတို့ညောက်ဆုံးဆက်ထားရဲဘောနော်
အဲ့ဒီချိန်ဆက်ပြီးသူမခင်မောနဲ့အဆက်အသွယ်ပြတ်သွားပါတယ်။သူမခင်မောနဲ့အတူခြေထုတက်ထားတယ်မတန်ဆွမ်းမျိုးသားပါပါရှိပြီးသူ့ကိုခေါ်ဆောင်သွားတဲ့အချိန်မှာတော့လဲကျသွားတယ်လို့သိရပါတယ်။သူတို့အနေနဲ့တက်ဆိုင်ရရဲစခန်းတွေနဲ့အင်းစိန်အချင်းထောင်မှာလိုက်လံစုံစမ်းပေမဲ့အစအနမသိရသေးပါဘူး
။ဒီချိန်ကြီးသူတို့ကမရှိဘူးလို့ဘုရားနဲ့ပို့ဆိုတာပါ။လည်းပါလေထဲမှာရှိသေးတယ်လို့ပြောနေတာ။ဘာမှမဟုတ်တော့ဖြစ်ဘူးလေ။အခုကတကယ့်ကသူတို့ထွက်လိုက်တာ။သူတို့ကပြောလို့ရတာမဟုတ်ဘူးလေ။ကိုကတနည်းအောင်သူတို့ညာရင်မူချတာကဲသူများတကလည်းထောင်းတဲ့ဆိုပြီးဝိုင်းချမှလေအဲ့လိုမျိုးအခြေအနေလေးရှိရုပ်ကထဲတော့တသိမ့်ပေးမဝင်ဘူးသူတို့ဒီမှာဖမ်းထားရဲဆိုတာအကြောင်းမဟုတ်ဘူးနည်းပါးသိရလို့ရှိရင်ကိုကမိုးချုပ်ပကြီးကြပါသူတို့အဲ့လိုနေရာကြီးလိုက်ချဟ
အခုတော့တည်နေထွက်တယ်လေဆေးထိုးပြီးရွက်ွက်ထဲတွေဥလွတ်တာတော့ဒီခါကျရင်ဟိုကလောက်ဒီရလို့ဆိုကြောင်တောင်နဲ့ဆိုဝိုင်းရခံမှာ
ညမထွက်ရမင်းကိုည၈နာရီတက်မှတ်ထားပေမဲ့ရဲတပ်ဖွဲ့ဝင်တွေကလည်းဖမ်းဆီးထားတဲ့သူတွေကို၈နာရီနောက်ပိုင်းမှာပြန်ပြီးလွှတ်တာတွေရှိပါတယ်။ဒါကြောင့်ဖမ်းဆီးခံမိသားစုဝင်တွေကစိုးရိမ်မှုတွေရှိနေတာပါ။ဒါအပြင်မခုတ်ကူမြို့မှာဆိုရင်လည်းရဲတွေကလမ်းတွေအပေါ်ဖုံးတွေစစ်ဆေးမှုတွေပြုလုပ်နေပြီးတော့ဆန့်ကျင်တဲ့စာသားပါတဲ့ဖုံးတွေကိုသိမ်းဆည်းတာတွေရှိတယ်လို့ကိုရိုင်းကြုံတွေ့ရသူကိုအောင်ခိုင်ကပြောပြပါတယ်။ငင်းကျန်းစွာဆန္ဒပြနေတဲ့သူတွေကိုဘလို့ပဲဖမ်းဆီးပါစေဆန္ဒပြသူတွေကတော့တရက်နဲ့တရက်တိုးပြီးတော့ဆန္ဒပြနေစေဖြစ်ပါတယ်။ဒီမိုကရေစီတောင်းဆိုရင်ကြွေလင်းကြရတဲ့မိသားစုဝင်တွေကလည်းတိုက်ပွဲကိုဆက်လက်အားပေးနေစေဖြစ်ပါတယ်။နေ့စဉ်ဆန္ဒပြပွဲတွေမှာပါဝင်နေတဲ့အသက်24နှစ်အရွယ်ကိုမိုဟင်းကတော့
ကျွန်တော်လူငယ်တယောက်အနေနဲ့ကတော့ကျွန်တော်ဒီမိုကရေစီပြန်မရမချင်းကျွန်တော်တို့သဘောကျတဲ့အစိုးရပြန်မတက်မချင်းကိုဆန္ဒပြဖို့လေဟို online မှာရေးတာလေဟိုတက်နေမြပါနေရာတကာနေကုန်ပါဝင်မှုကြိုးစားမှာပဲဆိုတော့ဒီနေ့ဒီရောက်ရောက်ကျွန်တော်ဒီကညနေနဲ့ကျွန်တော်ရတဲ့အဲ့ဒီဖြည့်ရှိ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ပြင်ရမယ်လို့ဂျိုးတန်ဖွဲ့သားတွေကပြောလင့်ပါတယ်ဂျိုးတန်အပတ်စဉ်တန်ခွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဂျိုးတန် Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းသတင်းည9:00နာရီကနေ10:00နာရီအတွင်းနဲ့သတင်းညနေ6:00နာရီကနေ10:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆိုရှယ်လန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SCC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ဖက်ကမှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုသအစီအစဉ်ကိုနားဆင်ပေးရတဲ့ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိတော်နေ့လေးဖြစ်ပါစေရှင်
။ခုတော့စနေညပိုင်းအစီအစဉ်အတိုင်းဆက်ဆက်နေကြဖြစ်တဲ့ Channel FFV Editor ကိုမှုတည့်ရဲ့မျက်မှောက်ရေးအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာပြည်ရဆင်းနေကန်းစီစဉ်ကနေကြိုဆိုလိုက်ပါရစေ။မြန်မာနိုင်ငံမှာဒီဆေးရနာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကတော့အချိန်ကုန်ပြည့်ဆက်လက်ဖြစ်ပေါ်နေဖြစ်ပါတယ်။ဒီလိုပဲမြန်မာပြည်ရဆင်းနေကန်းအစီအစဉ်မှာတော့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အခမ်းအနားဘယ်လိုရှိလာမလဲဆိုတဲ့ကိစ္စတွေနဲ့ပြည်အောင်စုဖွဲ့တော်ရဲ့သူစားပြုကော်မတီ CRPH ရဲ့အခမ်းအနားကတော့ဒီမြန်မာဒီမိုကရေစီရေးနိုင်ငံတကာရဲ့အခမ်းအနားတွေပေါ်မှာဘယ်လိုကျူးတက်ရမှုရှိနိုင်လဲဒါတွေကိုဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ။အဲ့တော့ဒီစီစဉ်မှာပါဝင်ဆွေးနွေးပြုတဲ့ဖိတ်ခေါ်ထားတဲ့သူတို့ရှိပါတယ်ဖိတ်ခေါ်ထားတဲ့သူတို့ကတော့ဒီမြန်မာ Institute for Peace and Security ရဲ့ဒီ Executive Director ဖြစ်တဲ့ဒေါက်တာမင်းစောဦးဖြစ်ပါတယ်။နောက်တစ်ဦးကတော့ဒီ Federal အရေးနိုင်ငံရေးလေ့လာသူဖြစ်တဲ့ကိုထက်မင်းနေဖြစ်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ကျွန်တော်ဒီဒေါက်တာမင်းစောဦးကိုစပြီးတော့မေးချင်ပါတယ်။ဆိုတော့လက်ရှိချိန်မှာကျွန်တော်တို့ဒီလူလူကြားမှာပြန့်နှံ့နေတဲ့ကိစ္စကတော့ဒီ American ရဲ့ဒီအရေးယူဆောင်ရွက်မှုတွေခံရတာတွေပေါ်ပါတယ်။ပြောလင်းကြတဲ့အချက်တွေရှိပါတယ်။အရကားဒီ UN နေနဲ့ပေါ့ဒီဘယ်လောက်ထိမြန်မာဒီမိုကရေစီပေါ့ဘယ်လောက်ထောက်ခံပေးနိုင်မလဲဆိုတော့ဒီမျှော်လင့်မှုတွေလည်းရှိပါတယ်ဆိုတော့ဒါကမင်းစုံအနေနဲ့ဒီမြန်မာအရေးကိုနိုင်ငံတကာကချင်းတက်တဲ့ပုံစံတွေပေါ်မှာဘယ်လိုမျိုးဒီရှုမြင်တယ်လဲဘယ်လောက်ထိမြန်မာအရေးကဒီနိုင်ငံတကာရဲ့အခမ်းအနားကဒီမြန်မာဒီမိုကရေစီကအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတဲ့ကိစ္စကိုဆွေးနွေးပြေးသိချင်ပါတယ်အရင်ဆုံးဒါကမင်းစုံကိုကြားရပြီးတော့ဆွေးနွေးပြပါအောင်ခင်ဗျာ
ဒီမြန်မာပြည်ရဲ့ဒီမိုကရေစီရေလှှရှားမှုကိုဒီ American ဥဆောင်တဲ့အနောက်နိုင်ငံတွေကထောက်ပံ့ဟိုထောက်ခံအားပေးလာတာတော့အခုမှမဟုတ်ပါဘူး။ဒါပြီးခဲ့တဲ့ဟိုရင်ဟိုတောက်မလို့ဆိုတဲ့1988ဆီအနာပင်ကလေးကလို့ဒါကဟိုထောက်ခံအားပေးခဲ့ကြတယ်ပေါ့နော်။ဒီမှာမှလည်းဟိုဥပဒေပိုင်းအရရောဒီဖန်တမကြီးအရပိုင်းအရရောငွေကြေးပိုင်းအရရောထောက်ပံ့ပေးခဲ့ကြတာရှိပါတယ်။အဲကျွန်တော်တို့ဒီအခုနောက်ဆုံးဖြစ်ခဲ့တဲ့အနာသိမ်းမှုမှလည်းဘာသာဒီမိုကရေစီကိုနောက်ပြန်ဆွဲတယ်ဆိုတဲ့အခြေအနေတစ်ခုနောက်တစ်ခုကဒီရွေးတောက်ခံရတဲ့အစိုးရကိုပေါ့နော်ဟိုဒီအာဏာမအပင်းနဲ့ဒါတောက်မတော်နဲ့အာဏာသိမ်းနေဆိုတဲ့အပေါ်မှာနိုင်ငံတကာနဲ့လက်မခံဘူးဆိုတဲ့အခြေခံလည်းတစ်ခုပေါ့နောက်တစ်ခုထပ်ဖြစ်လာတာကတော့ဒီအာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူလူထုကိုလာဒီဒီအင်အားသုံးဖြူခွေးတဲ့ကိစ္စတွေမှာဒီဖမ်းဆီးခံရတဲ့ဟာတွေတောက်ဖြတ်ခံရတဲ့ဟာတွေပေါ့ဒီအပေါ်မှာနိုင်ငံတကာကဒါအခြေခံကတ်ွက်တယ်ဆိုတဲ့အခြေခံအနေနဲ့ပေါ့နော်ဒီမြန်မာပြည်လက်ရှိဒီတော့အစိုးရအပေါ်မှာသူတို့ဒီအယူဆောင်တွေလုပ်ပါတယ်အဲ့တော့အယူဆောင်တွေလုပ်တဲ့အခါမှာအခုကျွန်တော်တို့ကြည့်ရသလောက်ပေါ့လေကျွန်တော်တို့ကကြည့်ရသလောက်ကအမေရိကန်ကလည်းလုပ်တဲ့အယူဆောင်မှုဆိုတာဒါကသူတမိုင်ငံတွေကလုပ်တဲ့ bilateral အရေးဆောင်မှုအဲ့တော့အဲ့ဒီအရေးဆောင်မှုကိုကျွန်တော်ကကြည့်မယ်လို့ရှင်တော့အဓိကကတော့သူတို့တပ်မတော်နဲ့တပ်မတော်ကတာဝန်ရှိတဲ့ခေါင်းဆောင်ကြီးကြီးပိုင်းတွေကိုပြစ်မှတ်ထားပြီးတော့လောက်တော့ကျွန်တော်တွေ့ရတယ်အဲ့ဒါပေမဲ့တစ်ထပ်ပိုတဲ့ပေါ့နော်အခုအာဒီပြည်သူလူထုရောကျွန်တော်ကပြောကြတယ်နိုင်ငံတကာကနေပြီးတော့စစ်ရေးရအယူဆောင်မှုမျိုးလုပ်ဖို့ဝင်လာတယ်ယူရတက်တည်လာဖို့ဆိုတဲ့ကိစ္စတွေကြတော့အဲကျွန်တော်တို့နိုင်ငံတကာကတော့ဒါဒီလီလာတလန်းနဲ့ပေါ့ကျွန်တော်လုပ်ခဲ့ကြတာရှိတယ်ပထမတလန်းကတော့ဒီလုံခြုံရေးကောင်စီကဆုတ်ဖြတ်ချက်နဲ့လုပ်ခဲ့တဲ့လီလာတွေကျွန်တော်ရှိတယ်နောက်တစ်ခုကကျတော့လုံခြုံရေးကောင်စီကဆုတ်ဖြတ်ချက်မပါဘူးဒါပေမဲ့နေတိုးအခြေခံနဲ့ပေါ့နော်ဒါကိုဆာဗီယာတို့ကအခုအီရတ်ကိုတိုက်တဲ့ဟာမျိုးတွေပေါ့နော်အဲနေတိုးရဲ့အခြေခံနဲ့ပေါ့တော့ဒီအမေရိကန်ဦးဆောင်ပြီးတော့အာလုပ်ခဲ့တဲ့လီလာတွေရှိတယ်ပေါ့အဲ့တော့အဲ့ဒီနိုင်ငံတွေအားလုံးကြီးလိုက်လို့ရှိရင်အဲဒီလုံခြုံရေးကောင်စီကသွားမယ်ဆိုလို့ရှိရင်လည်းအမေရိကန်ရဲ့ထောက်ခံမှုလို့ဆိုလို့ခုနကအဲမြန်မာပြည်နဲ့အများအားရက်တည်ပြီးနေတဲ့ပူပေါ့မြန်မာပြည်အစိုးရတက်တက်ပေါ့နော်ရက်တည်ပြီးနေတဲ့တရုတ်နဲ့ဒီအဲပရုရှားရဲ့ခိုင်းနာနာကလည်းအရေးကြီးတာအဲဒါမှမဟုတ်နေတိုးနဲ့ပဲတက်လုံမယ်ဆိုလို့ရှိရင်လည်းအမေရိကန်ကမပါမဖြစ်ဘူးအပါတဲ့အနေအထားရှိပါတယ်အဲတော့ဒီနေ့ကျွန်တော်တို့အလားအမေရိကန်အစိုးရတာဝန်ရှိသူကအမေရိကန်အနေနဲ့အလားတခြားနိုင်ငံတွေမှာရှိတဲ့ဒီမိုကရေစီအပြောင်းအလဲတွေကိုစစ်ဆင်ရအောင်ပြီးတော့အာလုပ်တဲ့နည်းလမ်းကိုအမေရိကန်အနေနဲ့လုပ်ဖို့အစီအစဉ်မရှိပါဘူးလို့ဒါပြောလိုက်တော့ဒီတစ်ခုကတော့ပူရှင်းသွားတာပေါ့နော်ဒီနည်းလမ်းမရှိတော့ဘူးအဲ့တော့ဒီနည်းလမ်းမရှိတော့ရင်အာကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီနည်းလမ်းကဒါကထွက်လာလို့ဆိုတော့အလွယ်တော့ပေါ့နော်အမေရိကန်ကသူ unilaterally ပေါ့နော်သူ့ရဲ့မဟာမိတ်ဖြစ်တဲ့နေတိုးလိုဟာမျိုးနဲ့ဒီကိစ္စမလုပ်ဘူးဆိုရင်ဒါကုလသမဂ္ဂမှလည်းကိစ္စကြီးသူစက်တင်မှုမရှိတော့ဘူးအဲ့တော့ဟိုကျွန်တော်တို့တော့ဒီမှာကျွန်တော်ပြောလို့ရတာကတော့ဒီစည်ရေးရအယူဆောင်မှုကဖြစ်နိုင်ဘူးဆိုတဲ့ဟာကိုကျွန်တော်ပြောလို့ရတယ်အဲဒါပေမဲ့ချွေးချက်ရှိတာတခုကပါလဲဆိုတော့အကယ်၍ဒီဆန္ဒပြမှုတွေကိုတင်နေတဲ့အခါမှာလူတွေအသေးပြောက်များလာခဲ့တယ်ဆိုလို့ရှိရင်ဒီလိုမျိုးအသေးပြောက်များတဲ့ကိစ္စကိုအဲကျွန်တော်တို့ genocide convention နဲ့ဒါကိုဟိုတွဲပြီးတော့ဟိုစဉ်းစားလို့ရတဲ့ဟာလည်းရှိတယ်ဒါဘာကြောင့်လဲဆိုတော့ဥပမာဒါကို political size ဖြစ်တဲ့နိုင်ငံရေးအရာအလားဟိုလူစုလိုက်ကြုံနဲ့တတ်ချက်ချင်းဆိုတဲ့ political size ဆိုတဲ့ language မျိုးကိုကျွန်တော်တို့ဒီအဲကျွန်တော်တို့အိန္ဒိယနိုင်ငံဖြစ်တဲ့ Cambodia တို့ဘာလို့မှလည်းဒါသုံးခဲ့တာမျိုးရှိအကယ်၍ကျွန်တော်တို့ကဒီဟိုဆန္ဒပြရတဲ့ဟာကိုဖြုတ်ခွင်းတဲ့ပုံစံကနေပြီးတော့လူတွေအစုလိုက်ကြုံနဲ့တည်တဲ့ကိစ္စမျိုးတွေဖြစ်လာတယ်။ politicize ဖြစ်လာတယ်ဆိုလို့ရှိရင်တော့ဒီ genocide convention အရာလူ့ကြီးကောင်စီကဟိုအရေးယူဆောင်မှုမျိုးတွေနဲ့စဉ်းစားကောင်းလဲစဉ်းစားနိုင်တယ်ပေါ့။ဒီတစ်ခုတော့အဲရှိတယ်လို့တော့ကျွန်တော်ရေဘူးရောက်တော့တတ်ပြရအော
င်။ဟုတ်ကဲ့ဟုတ်ကဲ့ဆက်ကျေးဇူးပါ။ဆက်ကျွန်တော်ကိုတမင်းလေးကိုဒီညမှာမေးချင်တာကိုတမင်းလေးကဒီနိုင်ငံရေးပိုင်းဆိုင်ရာလေ့လာရတယ်။နောက် federal ပိုင်း federal ပိုင်းဆိုင်ရာလေ့လာရတဲ့သူတွေဖြစ်တဲ့ကာကြတော့ကျွန်တော်လက်ရှိအခြေအနေမှာကတော့လူစုကဒီဒီပြည်ထောင်စုတော်ကိုစားပြုကော်မတီ CRPH ကိုဟိုကထောက်ခံအပေးနေတဲ့အခြေအနေမှာရှိတယ်ပေါ့ဒီဘက်မှာလည်း CRPH အနေနဲ့ဒီနိုင်ငံတကာဆက်ဆံရေးလို့ကိစ္စမျိုးတွေမှာတော်တော်လေးကိုဒါသူတို့အနေနဲ့ဒီစတင်လုပ်ဆောင်လာတဲ့အခြေအနေရှိပါတယ်ဆိုတော့ဒီကုလသမဂ္ဂလို့ကိစ္စမျိုးတွေနိုင်ငံဆက်ဆံရေးလို့ကိစ္စမျိုးမှာရှိတဲ့အခါကြတော့ဆိုတော့ဒီ CRPH ရဲ့ခန်းကဏ္ဍဒီလုပ်ဆောင်နိုင် CRPH ကိုလူစုထောက်ခံမှုကဒီနိုင်ငံတကာစာမျက်နှာမှာဘယ်လောက်ထိဒီကျူတရားမှုရှိနိုင်တယ်နိုင်ငံတကာဒီလှုပ်ရှားမှုတွေမှာဘယ်လောက်ထိကျူတရားမှုရှိနိုင်လဲလက်ရှိ CRPH ရဲ့နိုင်ငံတကာရေးဆောင်ရွက်မှုကိုကိုယ်ထံမင်းတွေဘယ်လိုများသုံးသပ်ချင်တာရှိလဲဒါလေးချက်တော့ဆွေးနွေးကြည့်ပါဦ
းအဲ့တော့ပထမဦးဆုံးကတော့ဒါ CRPH ခေတ္တပြည်တော်စုဝန်ကြီးတွေခန့်ရတယ်ပေါ့နော်ခေတ္တပြည်တော်စုဝန်ကြီးတွေခန့်ရတဲ့အထက်မှာဝန်ကြီးဌာနအနေနဲ့ကဒါနိုင်ငံခြားရေးဝန်ကြီးဌာနလည်းပါလာတယ်ဆိုတဲ့အခါကျတော့အဲဒါ CRPH လုပ်တဲ့ဟာကနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာဒီလက်ရှိအာဏာသိမ်းစစ်ကောင်စီအနေနဲ့သူတို့နိုင်ငံတကာအဆင့်မှာသူတို့ကနိုင်ငံခြားရေးကိုဒါတာဝန်ယူတဲ့အခါမှာတရားဝင်အစိုးရအနေနဲ့မရှိဘဲနဲ့ဒါ CRPH ကသာလျင်တရားဝင်လွှတ်တော်ရွေးကောက်ထားတဲ့အမတ်တွေကဒါဖွဲ့စည်းထားတဲ့ဒါယာယီပေါ့နော်ခေတ္တပြည်ထောင်စုဝန်ကြီးဖြစ်တယ်ဆိုတဲ့သဘောမျိုးပေါ့နော်အဲဒီတရားဝင်မှုနဲ့ပတ်သက်ပြီးတော့တိုက်ပွဲပေါ့နော်တရားဝင်မှုတိုက်ပွဲအဲ့ဒီဟာမှာနိုင်ငံတကာစာမျက်နှာကိုပါတည်တည်ဆာဆာဖွင့်ပြီးတော့လုပ်တာလို့မြင်ပါတယ်ဒါပေမဲ့အဲ့ဒီမှာကျွန်တော်တို့ကဘာစဉ်းစားဖို့ရှိတုံးဆိုတော့ CRPH ကတော့ဒါလောလောဆယ်မှာနိုင်ငံတော်အစိုးရရဲ့ရန်တရားတွေကိုရရှိနေတဲ့အဖွဲ့အစည်းမဟုတ်ဘူးပေါ့လေနိုင်ငံတော်အစိုးရရဲ့ရန်တရားတွေကတော့ဒါဗိုလ်ချုပ်မင်းမြောင်းလိုင်ဦးဆောင်တဲ့နော်နာဆာကကောင်စီလက်ထဲမှာအခုရှိနေတာပေါ့လေဒါပေမဲ့အဲ့ဒီရှိနေတဲ့ရန်တရားတွေကလည်း ဒီစီရီယံလှုပ်ရှားမှုကြောင့်မို့လို့ဒါရက်နေတဲ့နည်းနည်းရှိတယ်လို့ပြောရမှာပေါ့အဲ့တော့အဲ့လိုအခြေအနေမျိုးမှာဆိုတော့ CRPH အနေနဲ့စဉ်းစားဖို့ကတော့ဘာလဲဆိုလို့ရှိရင်ဒီဘက်ကစနစ်တကျရှိနေပြီးသား state apparatus ကြီးပေါ့အစိုးရရန်ညာကြီးတစ်ခုလုံးကိုရထားတဲ့အချိန်မှာဟိုဘက်မှာကြတဲ့အခါကျတော့ဒါသူတို့ကဟို human resource ပေါ့နော်အဲ့တော့လူသူအင်အားဘယ်လောက်ရှိမလဲတခါပြီးတဲ့အခါကျတော့ဘယ်လောက်မြန်မြန်ဆန်ဆန်နဲ့ထိထိရောက်ရောက်ဆောင်ရွက်နိုင်မလဲဆိုတဲ့ကိစ္စတွေမှာတော့တေချာစဉ်းစားဖို့လိုတယ်လို့ယူဆပါတယ်။နောက်တစ်ခုကတော့ဒီဥကြုံမိုးထုံးပေါ့ကျွန်တော်တို့ UN မှာမြန်မာနိုင်ငံကိုကိုစားပြုပြီးတော့ရောက်နေတယ်ကိုစလေအခု CRP အစိုးရနဲ့NLD အစိုးရကိုကိုစားပြုပြီးတော့ဥကြုံမိုးထုံးကပြောသွားတယ်ပြောသွားပြီးတဲ့နောက်မှာဥကြုံမိုးထုံးကပဲနိုင်ငံညာရေးကိစ္စတွေဆက်ပြီးတော့လှုပ်ဖို့လိုတောင်းဝန်ပေးထားတဲ့အခါကျတော့သူကတတ်နိုင်သမျှတော့ရှိတဲ့ resource နဲ့ရှိတဲ့အင်အားနဲ့ပေါ့နော်နိုင်ငံတကာစာမျက်နှာမှာဒီတရားဝင်မှုတိုက်ပွဲကိုတော့ဆက်ပြီးတော့ကြီးတက်နေတယ်ဆက်ပြီးတော့တိုက်နေတယ်ဆိုတော့မြင်လာတယ်ပေါ့နော်ခုချိန်ထိလည်းဒီအာဆီယံအပါအဝင်ကျွန်တော်တို့အင်ဂျီနာချင်းနိုင်ငံတွေအကုန်လုံးကဒီမှာရှိနေတဲ့နိုင်ငံကြီးဝန်ကြီးဌာနကိုနိုင်ငံကြီးဝန်ကြီးဌာနနဲ့အတိအမှန်မပြုသေးဘူးအမေရိကန်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူကလည်းတရက်ကပဲပြောတယ်ဆိုတော့ဒီလိုအခြေအနေတော့အခုဟာကတော့ပေါ့နော်ဒါဆက်ပြီးတော့ရှိနေတုံးဆက်ပြီးတော့ဒီကိစ္စမှာ CRPH နဲ့ဒီဘက်ကNASA ကကောင်စီနဲ့အပြိုင်ဆိုင်လုပ်နေရတုံးပဲလို့ကျွန်တော်မြင်ပါတယ်
ဒေါက်တာမြင့်စုကိုကျွန်တော်အဓိကဒီနောက်ထပ်မေးချင်တာကတော့ကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ဒီလူစုဆန္ဒပြမှုတွေတပိတ်မှောက်မှုတွေကိုလက်ရှိဒီ NASA ကဒီစစ်ကောင်စီရဲ့ဒီကံပဲဖြည့်ရှင်းမှုတွေကဒီနိုင်ငံတကာရဲ့ဖီအာပေါ်မှာသူဘလောက်စဉ်းစားပြီးတော့ကံပဲနေတဲ့ပုံစံရှိတယ်လက်ရှိချိန်မှာလည်းကျွန်တော်နိုင်ငံတကာကတော်တော်လေးကိုဖီအာပေးပြောဆိုနေတာရှိတယ်လို့ဘာမှလည်းကျွန်တော်တို့ဒီလူမှုဒီဆန္ဒပြဒိဋ္ဌိပေါက်ဆန္ဒပြဝင်ဒီတနက်ကြီးအစ်စ်တွေတုံးပြီးတော့မှဒီဖြစ်ရှင်းတာတွေနောက်တစ်ခါဒီကျန်ဘက်ဖြိုခွင်းတာတွေလူသေဆုံးမှုတွေတော်တော်လေးကိုမြင်တွေ့ရတာရှိပါတယ်ဆိုတော့လက်ရှိဒီ NASA ကအနေနဲ့ဒီလူမှုဆန္ဒပြမှုတွေဒိဋ္ဌိပေါက်မှုတွေကိုဖြစ်ရှင်းတဲ့ပုံစံကနိုင်ငံတကာအပေါ်ကိုဘယ်လောက်ထိကြိုးစားရမှုရှိတယ်နိုင်ငံတကာအပေါ်မှာဘယ်လောက်ထိစဉ်းစားမှုရှိတဲ့အခြေအနေမှာမြင်တွေ့ရတာရှိတယ်ဆရာဒီပုံမှာဘာသာသုံးသပ်ချင်တာရှိတယ
်ဟုတ်တယ်ဇုံတရားတော့စဉ်းစားပါလိမ့်မယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ဒီတကယ်ပေါ့နော်ဒီနိုင်ငံတစ်နိုင်ငံလုံးမှာစပြီးတော့ဖြုတ်ခွင်းတယ်ဆိုတဲ့အနေနဲ့ဖြစ်ခဲ့တာ28ရက်နေ့။အဲ28ရက်နေ့မှာတိုင်ပြင်မှာတောက်လျှောက်ကဒီဆန္ဒပြပွဲတွေရှိခဲ့တာ။ရှိခဲ့မှရန်ကုန်မှာဆိုတော့ကျွန်တော်တို့မျက်မြင်အတွေ့အကြုံရလို့ရှိရင်တချို့နေရာမှာလို့ရှိရင်ဒီရဲတို့ဒီအတက်တို့မလဲတဲ့ဘက်မှာဆိုရုပ်တိုက်တဲ့ကာလတွေရှိတယ်လုံးဝဟိုမထားတော့တဲ့အနေအထားလည်းရှိတာ။အဲ့တော့ဒါတွေကိုကျွန်တော်တို့ကြည့်မယ်ဆိုရင်တော့ဒီစုံတရားတော့ဒီပေါ်မှာအခြေခံပြီးစဉ်းစားကောင်းလဲစဉ်းစားပါပေါ့နော်ဒီအရာတွေကိုဖြုတ်ခွဲလိုက်တဲ့သူတို့ရှိရင်နိုင်ငံတကာမှာဟို pressure တွေပုံများလာတဲ့နိုင်ငံတကာမှာလည်းဒီကိုအမြင်မကောင်းနိုင်လို့ဆိုတော့စဉ်းစားကောင်းနေလည်းရှိနေတာပေါ့အဲဒါပေမဲ့တစ်ခုကပေါ့နော်ဒီဒါတော့ဒါဒီဘယ် system ဆိုပါပေါ့သူတို့မှာအမြင်တာဟိုဘာ priority လဲဘာ secondary လဲပေါ့နော်ဘာအဓိကကြာတဲ့ညီမချက်လဲအဓိကကြာတဲ့ညီမချက်ကိုရဖို့အတွက်ဘာတွေမလို့ပြဿနာဖြစ်လို့လဲဆိုတဲ့ဟာတွေကတော့စဉ်းစားလေးရှိတယ်။စဉ်းစားလေးရှိတယ်ဆိုတော့အခုလောလောဆယ်မှာဟလာဒီကျွန်တော်အမြင်ကတော့ဒီလက်ရှိဒီFCC ရဲ့သူရဲ့တရားဝင်မှုကခုနအပြိုင်ဖြစ်လာတယ်ဘုံမျိုးဖြစ်လာခုနကပေါ့နော် CRPH တဲ့နောက်ကလည်းနိုင်ငံတကာမှာလည်းသူ legitimacy အပြိုင်ဖြစ်လာတယ်မဖြစ်လာတယ်။နောက်ပြီးတော့ဒီဒီလူတွေမှာလည်းသူရဲ့ဒီအပြိုင်ရန်တရားတွေပေါ့နော်ဒီခုနပြောတဲ့မျိုးတွေမှာအလောက်ချီတွေမှာဒီအလုံးကြီးအဖွဲ့တွေအလိုမျိုးရန်တရားတွေပြိုင်တိဆောက်လာတဲ့အခါဖြစ်လာတော့ဒါကသူ့အတွက်ကဟိုအကြီးဆုံးပုံကြီးကြီးတဲ့ဆော့ဖြစ်လာတယ်ချင်းချောင်းကိုတင်လို့ဖြစ်လာတာဒါကိုသူကပို့ပြီးတော့အားဆိုင်ပြီးတော့အလုံးလာတဲ့အခါမျိုးတွေ့ရတယ်ပေါ့အဲ့တော့ကြောင်းဟိုကျွန်တော်တို့သုံးသပ်ချက်ရတော့အစပိုင်းမှာကြိုင်ကြိုတဲ့ပုံတွေဒီဘက်က CRP အကောင်လာပြီးတော့စဉ်းကြိုင်ဒီမက်ကနီဇီလေးဘူအကောင်လာပြီးတဲ့အချိန်နောက်ပိုင်းမှာကင်ဒရက်ပုံတွေကလည်းကွင်းသွားတဲ့ဟာမျိုးတွေကျွန်တော်တွေ့ရတယ်ပေါ့။ဒီလိုမှဆိုလို့ရှိရင်ကျွန်တော်တို့ဒီ26ရက်နေ့မှာဒီတက်တီကိုတမန်ကန်လုံးမှာအကြီးကျယ်ရွှေ့တဲ့ကိစ္စဖြစ်တယ်ပေါ့နော်။ဒါတွေကလည်းဒါဟိုကင်ဒရက်မှုတွေပြောင်းပြီးဆိုတဲ့အခြေအနေကိုကျွန်တော်တို့ကသုံးသပ်လို့ရတယ်ပေါ့။အဲဒါရွှေ့ပြီးမှ26ရက်နေ့မှာဆက်လုပ်ရခဲ့ဖြစ်ပေါ့လေ။အဲ့တော့ဟိုအခုအကယ်၍ပေါ်တော့ဒီလက်ရှိ SAC အနေနဲ့ကဒီသူရဲ့ legitimacy ကိုသူနံပါတ်1ဦးစားပေးပြီးတော့ကင်တွယ်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ပြင်းထန်တဲ့ကင်တွယ်မှုမျိုးတွေလည်းဖြစ်လာနိုင်တယ်ပေါ့ တော့ဒါကျွန်တော်တို့ဆိုရင်သူတက်တန်မှုတွေလည်းပိုဖြစ်လာနိုင်တယ်အဲဒီပေါ်မှာတော့အဲကျွန်တော်တို့ဆိုရင်ရှိပါတယ်အ
ဲတော့လက်ရှိကျွန်တော်တို့မှာဒီနိုင်ငံရေးအရာတွေဒီလိုလူတော်ရှားမှုတွေရှိတယ်ခါကဒီဒီနိုင်ငံရေးအရာပဲတစ်ဖက်မှာဒီနိုင်ငံတကာဒီစာမျက်နှာမှာဒီဒီ CRPH ကလုဆောင်ဒီတော်ရှားနေတဲ့ကိစ္စမျိုးတွေရှိတယ်နောက်နိုင်ငံတကာရဲ့ PR တွေကျွန်တော်ကြုံတွေ့ရတဲ့PR တွေရှိတယ်ပေါ့ဆိုနိုင်ငံတကာအနေနဲ့လည်းဒီဒီအနာသိစစ်ကောင်စီကိုဒီ PR ပေးနေတဲ့ကိစ္စမျိုးရှိတယ်ပေါ့ဆိုတော့ဒီလိုစီရင်တော့လူတွေထက်ဆင်းစဉ်းစားရဲဆိုတဲ့အချက်ကတော့ဒီဒီလိုဒီဒီဒုလူရှားမှုဒီတိုက်ပွဲပေါ့ဒီမျိုးဥဒေါ်လာရေးဆိုတဲ့အမှုသွှေဆိုကြတဲ့သွှေဆိုကြတဲ့ဆိုတဲ့ပိတ်တာမျိုးပါဒီလက်ရှိနိုင်ငံရေးအခြေအနေကကျွန်တော်သုံးသပ်မှုအရာဆိုလို့ရှိရင်ဒီဘလို့အခြေအနေမျိုးကိုဒီဖြစ်သွားစေနိုင်လဲဘလို့ဘလို့လားလာရှိနိုင်လဲလက်ရှိဒီလိုအခြေအနေမျိုးပါ
ဟုတ်လက်ရှိအနေအထားမှာဖြစ်နိုင်တဲ့ scenario တွေပေါ့နော်အခင်းချစ်ပေါ့အဲတခုအခင်းချစ်တခုကတော့အခုလက်ရှိSCC အနေနဲ့ဆန္ဒပြမှုလို့ဖြုတ်ခွင်းနိုင်လက်ရှိနဲ့လူလူဘက်ကလည်းဒီလိုဆန္ဒပြမှုတွေရှိမယ်ဒီလိုပုံစံမျိုးနဲ့ကျွန်တော်တို့ကဒီနှစ်ကုံသွားတဲ့ဟာမျိုးလည်းအနေအထားလည်းရောက်သွားနိုင်ပါတယ်ဒါအခင်းချစ်တခုအတိုင်းဒီကတော့မတည်ငြိမ်မှုတွေရှိမယ်ဟလာအပြစ်တခါတည်းသူတို့သားမှုတွေလည်းရှိမယ်အဒူဒူကလည်းဘလို့မှလက်မခံဘူးဆက်လက်ပြီးတော့ဆန့်ကျင်တယ်ဟလာလက်ရှိဒီဒီပြည်တော်မှာရှိတဲ့ဒီ SSC အနေနဲ့ကလည်းသူ့ရဲ့ရန်တရားကိုဒီလိုတရားသူလည်းပတ်နိုင်မယ်ဆိုတဲ့အနေအထားမှာတော့ကျွန်တော်တို့ဆက်သွားရင်းနဲ့အခုဒီသူတို့ပြောတာလည်းရွေးကောက်ပွဲဆိုတဲ့ခင်းချင်းမျိုးတစ်ခုလည်းဖြစ်လာနိုင်တယ်အဲနောက်ဒီနေ့တစ်ခုကတော့ကျွန်တော်တို့လက်ရှိအနေအထားမှာနိုင်ငံတကာလည်းလက်ခံမှုရှိဘူးပြည်သူလူထုကလည်းလက်ခံမှုမရှိတဲ့အတွက်ကြောင့်မလို့နောက်ဆုံးမှညှိနှိုင်းဆွေးနွေးပြီးတော့အဖြေရှာရတဲ့လမ်းကြောင်းမျိုးလည်းဒါလည်းတစ်ခုရောက်သွားတယ်။အဲတတိယ scenario ကတော့ကျွန်တော်တို့ဒီလိုမျိုးဖြုတ်ခွဲမှုတွေလုပ်နေရင်းနဲ့ပါပဲဒီလူကြားထဲမှာလူငယ်တွေကြားထဲမှာပဲဒီဒါနဲ့ပတ်သက်ပြီးတော့အခံမရနိုင်ဖြစ်တဲ့အခါမှာဟာတိုင်းသားလက်နက်ကိုင်အုပ်စုတွေရချို့တွေနဲ့ဟာပေါင်းစည်းပြီးတော့ဟာဟိုတစ်ဖက်ကလည်းဒီတံပြန်တဲ့လှုပ်ရှားမှုမျိုးတွေပေါ့နော်အလုပ်လာတဲ့မတည်ငြိမ်မှုမျိုးတွေလည်းအလားဖြစ်လာနိုင်ပါ။အဲကျွန်တော်တို့တွေ့ကြုံရတယ်ကျွန်တော်တို့လည်းငယ်ငယ်တုန်းကဟလာဒီလိုမျိုးတွေဖြုတ်ခွဲခံရပြီဆိုရင်လည်းဟိုစဉ်းစားတဲ့အတွေ့အကြုံတွေမျိုးဖြစ်သွားတာပါ။အဲကျွန်တော်တို့လည်းစဉ်းစားခဲ့မှုပါ။ဒါတွေလည်းဖြတ်လည်းဖြတ်ပန်းခဲ့မှုလို့။အဲနောက်တစ်ခုကကျတော့ခုနကဒီလိုမျိုးနိုင်ငံတကာ PR ပြည်တွင်း PR ပေါ့နော်။နောက်တစ်ခုကဒီလိုမျိုးပြည်သူလူထုစံနှပြမှုတွေကိုဥပဒေအရသာဖြုတ်ခွင့်ရတယ်ဆိုတာလည်း morally ပေါ့နော်။စိတ်ပိုင်းဆိုင်ရာအရာထိခိုက်ကြတယ်ဒီအရင်ဖြုတ်ခွင့်နဲ့တူတယ်အထူးကကြတော့အရင်အခြေခံနဲ့ပေါ့နော်ဒီအဲတင်အားစုတွေမှာဟိုဖြုတ်ပွဲလာတာမျိုးလည်းဖြစ်လာတယ်အဲ့လိုမျိုးတွေဖြစ်လာပြီဆိုလို့ရှိရင်လည်းခုနကတိုင်းရင်းသားလက်နက်ကိုင်တွေကလည်းဒါသူတို့အဒီနဲ့ဒါကိုလည်းသူတို့ကိုရေးတစ်ခုနဲ့သူတို့ကြည့်ပါအဲ့တော့ဟိုဟိုဟိုအဲ့ဒီ scenario ကတော့ဒါဟိုကျွန်တော်တို့တိုင်းပြည်တွေအများကြီးလည်းဟိုဟိုစဉ်းစားနေတာရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ Syria နဲ့လည်းအင်မတန်မှဆင်းပါတယ်ဒီလိုဖြစ်သွားတာနောက်တော့မှအိုဒီသူအရာစုအသီးသီးကသူလက်လမ်းပြီးတဲ့နေမျိုးသူထိန်းတာသူလက်လက်သူကင်တာဆိုတဲ့အခြေအနေမှာနောက်ဆုံးကျတော့ဟိုဘယ်သူမှလည်းအုပ်ချုပ်လို့မရတော့တဲ့အနေအထားပေါ့ဆိုတော့တိုင်းပြည်ပြတ်တယ်ဆိုတော့ state fail လို့ဆိုတဲ့အနေအထားဒီလိုအနေအထားဖြစ်သွားမယ်ဆိုရင်တော့ဒါကဟိုကျွန်တော်တို့ဘာဆေးမှမရှိတော့တဲ့အနေအထားပါဒါကဆိုလို့ရှိရင်တော့ UN လည်းဝင်လည်းမလွယ်တော့ဘူးပေါ့နော်ဘယ်နိုင်ငံမှမဝင်တာ state fail လို့ဖြစ်ပြီဆိုလို့ရှိရင်ကျွန်တော်တို့အတွေ့အကြုံအရမှာဟာအစိုးရလည်းမစိတ်ဖိလို့ဖြစ်တယ်ဒီနေ့ဒီသူကဟိုခေါင်းပြန်မထောင်းတော့တိုင်းပြည်အစ်ကိုပြန်ပြောက်တော့နော
်ဆိုတော့ဟိုကိုထမင်းလေးဟောဒီပုံကဟိုဘာသာဖြစ်ဆက်ပြီးဖြစ်ဆက်ဆွေးနွေးပြင်တာရှိမယ်အဲ
လောင်းအောင်မှာလူငယ်တွေအော်နေတယ်88ကအချိုးတွေ97မှာလာမချိုးနဲ့ဆိုရဟာအဲ့တော့အဲ့ဒီဟာကိုတစ်ဖက်မှာရှိတယ်တက်မတော်ကိုအာနာသိန်းစိတ်ကောင်းစီခေါင်းဆောင်လေးရောကကျွန်တော်ထင်တယ်တိတိကျကျနားလေသဘောပေါက်ဖို့လို့အဲ့တော့ဒီအနေထားဟာ88ခုနှစ်ကအနေထားလို့မျိုးမဟုတ်ဘူးပေါ့နော်68ခုနှစ်တုန်းကအနေအထားကမြမဆိုရှယ်လစ်နိုင်ငံပါတီကနေပြီးတော့မှလက်ထက်ကနေမှတက်ကအာဏာကိုလွှဲယူလိုက်တာအခုအနေအထားကရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရအဲ့ဒီအစိုးရလက်အောက်မှာလည်းပဲနော်ဒီဒီပိုင်းဒီမိုကရေစီပေါ့ဗျာဒီပိုင်းဖက်ဒရယ်ပေါ့ဗျာအဲ့ဒီအနေနဲ့နေခဲ့တာကိုပဲလူငယ်ထုတွေရောနော်လူကြီးတွေရောပေါ့လေလူကြီးတွေရောအကုန်မှာပဲအားလုံးကဒီလွတ်လပ်မှုရဲ့အရာတာကိုတည်သွားပြီအဲ့တော့အဲ့ဒီလိုအခြေအနေမျိုးမှာဘုံငနဲ့ထိုင်ငနဲ့အာနာမသိပါဘူးလို့ပြောထားရနေပြီးတော့မှဒီလိုခြေနေကြီးဖြစ်သွားပြီးတဲ့အခါကျတော့တပြီလုံးနော်မြို့နယ်330ကျော်မှာမြို့နယ်330မှာမြို့နယ်300ကျော်ဟာအဲတခဲနဲ့ထွက်ပြီးတော့ဆန္ဒပြနေတဲ့အနေအထားကို ဒါတည်တည်ချာချာစဉ်းစားသင့်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ကျွန်တော်ပြောသွားတဲ့အကြောင်းအရာကိုပြန်ပြီးတော့ချုပ်ရလို့ရှိရင်တော့ဒီဘက်မှာကငြိမ်းချမ်းစွာဆန္ဒပြနေတယ် leadership ကလည်း very young ဒီထွက်ပြီးတော့ဆန္ဒပြတဲ့လူတွေကလည်းအလွန်ငယ်တဲ့လူတွေအဲ့ဒီအခြေအနေမျိုးမှာဒီဘက်ဖြိုခွင်းတဲ့ဘက်ကစဉ်းစားပုံကအလွန်ကိုပဲရှေးဟောင်းတဲ့ဆန္ဒပုံဖြစ်နေတယ်တခါပြီးတဲ့အခါကျတော့ခေါင်းဆောင်မှုကလည်းခေါင်းဆောင်ပိုင်းကလည်းတည်တဲ့အတိုင်းပဲအဲ့တော့အဲ့လိုအခြေအနေမျိုးဖြစ်နေတဲ့အခါမှာဒီဟာကတနေ့တစ်နေ့တနေ့ပို့ပို့ပြီးတော့ပေါ့နော်ဒီလိုဒီကွာဟမှုနဲ့လက်ရှိဖြစ်နေတဲ့အခြေအနေကအဲကျွန်တော်တို့တိုင်းပြည်အတွက်မကောင်းဘူးအဲဒီတိုင်းပြည်ရဲ့အနာဂတ်မျိုးဆက်တွေအတွက်မကောင်းဘူးဒီဟာကိုတိတိကျကျစဉ်းစားသင့်တယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲချိန်လည်းပြည့်သွားတဲ့အခါကျတော့ဒီဆွေးနွေးပွဲဒီမှာပဲရက်ချင်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဒေါက်တာမင်းစောဦးနောက်တစ်ခါဒီကိုထမ်းမင်းလေးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ဆိုတော့အားလုံးပဲကျေးဇူးပါခင်ဗျာ
ကျေးဇူးပါခင်ဗျာ
ဒီရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမြင်နာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်လှုပ်ရှားမှုတွေတရင်၅ဘက်ရှိလာချိန်မှာအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေတိုးမြင့်လာခဲ့ပေမဲ့ဆန္ဒပြလှုပ်ရှားမှုတွေကလည်းရှိနေဆဲဖြစ်ပါတယ်ငင်းကြံစွာဆန္ဒပြလှုပ်ရှားသူတွေကိုအကြမ်းဖက်နှိမ်နှင်းတာတွေမလုပ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကလည်းတတိပေးနေတဲ့အကြမ်းပါပဲ။စနေနေ့ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ဘုံတွေအတန်ဘုံတွေနဲ့ပစ်ခတ်ဒုစုခွဲတာတွေလည်းရှိခဲ့ပါလိမ့်မယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့အင်အားသုံးနှိမ်နှင်းမှုတွေကြောင့်တိစုံသူ90ကျော်တယ်မနဲ့ရှိခဲ့ပြီးထိခိုက်ဒဏ်ရာရသူတွေအများအပြားရှိနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုနဲ့နောက်ဆက်တွဲဆန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းနေတာတွေကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်ပါဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေလည်းကန့်ကွက်ဆန္ဒပြနေကြပါတယ်။ Washington DC မှာစနေနေ့ကမြန်မာရေးလှုပ်ရှားသူတွေစုဝေးပြီးတန်ရုံတွေရှိရာရက်ကွက်တွေကိုလှည့်လည်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်။စစ်တပ်ကအာဏာသိမ်းရှိလိုက်ကလေးကဖမ်းဆီးရာခံနေရတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြန့်ပါဝင်နိုင်ငံရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေကိုပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုခဲ့ကြတဲ့အပြင်အမေရိကန်နဲ့ကုလသမဂ္ဂအပါအဝင်အားလုံးကအကူအညီပေးဖို့ပါပန်ကြားခဲ့ကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့အမိန့်မနာခံရေးအကြမ်းဖက်လှုပ်ရှားတဲ့ CDM လှုပ်ရှားမှုကိုပြည်ပနိုင်ငံတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာတန်ရုံးဝန်ထမ်းတွေကပါပါဝင်လာနေကြတာဖြစ်ပြီးတနေ့တခြားပါဝင်ပူးပေါင်းသူတွေပိုးပြီးများလာနေပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေကအကျိုးဆောင်ဖြစ်နေသူနဲ့သူ့ကုမ္ပဏီကိုငှားရမ်းထားတယ်လို့ကနေဒါနိုင်ငံ Dickens and Matheson ကုမ္ပဏီကဣသရီကနေဒါနိုင်ငံသားကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်မှာရောအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းနေတဲ့အပေါ်မှာပါနိုင်ငံတကာအတိုင်းအဝန်းကနေဖိအားတွေတိုးနေချိန်မှာပဲဣသရီကနေဒါနိုင်ငံသားအရေးဗန်မန်နရှိကိုကားရလိုက်တဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့်ဒီရီမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှန်ပေါင်းဘင်းအန်ရဲ့အမျိုးမျိုးကကျင်းဝေးနိုင်ကြပါစေ။ဒီရီကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရိုးသက်ပါ။
This program has